Welcome to the Voice of America in Burmese.
Mingalam nekhin ma sha. Washington mi ro VOA American tan ga mi. 2023 January 29 ye taw cha ni mane khin season le ko Myanmar san lo chin mane 6 nai ga ni 9 nai thi line lo meter 2448 line lo meter 190 ru ga ni thau lan pe ni ba bi. Chama khin myo tat ba. Di mane khin tin le ko ko yan min thon ne du pya pya pe ba me. ကဘာတလောကြီးမားတဲ့ဘေးအန္တရာယ်တင့်မှုနဲ့ကြုံရပြီးကံဆိုးမိုးမောင်ကျခဲ့ရတဲ့2020ကုန်ဆုံးပြီး2021ထဲရောက်လာချိန်မှာကဘာကြီးကိုအတိတ်တပံပြန်လည်ဆက်တင်ဦးစားပေးပြီးလှုပ်ဆောင်ကြဖို့ဥလသမကတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကျေသပြီးနေမှာပြောကြားလိုက်ပါတယ်။2020မှာကဘာတလောကိုရိုနာဗိုင်းရပικစ်ကရောဂါတန်ခံရလာနဲ့စီးပွားရေးကပ်ဆိုက်လာခဲ့တဲ့နောက်အခု2021အတွက်သူ့ရဲ့ဦးစားပေးလှုပ်ဆောင်မှုတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာအတွင်းမှုချုပ်ကတင်ပြကြတာဖြစ်ပြီးအခုချိန်မှာဒီကာယောဂါအတွက်ကာဝယ်ဆေးထိုးမှုတွေလှုပ်လာနေတာကြောင့်ညှို့လင့်ချက်တွေလည်းထားလာနေတာပါ2021ခုနှစ်ဟာအပြောင်းအလဲတွေလုပ်ရမယ်နှစ်ဖြစ်ပြီးတည်ဆုံးမှုတွေဖြစ်ပေါ်ရကနေကျန်းမာရေးတိုးတက်အောင်လုပ်ဖို့အပြည့်အစုံတွေဖြစ်ရကနေပြန်လည်တည်ဆောက်ရေးလုပ်ဖို့စိတ်ကက်လက်ပြက်ဖြစ်နေရကနေညှို့လင့်ချက်တွေရအောင်လုပ်ဖို့လုံရုပ်လုံဆန်ပုံမှန်စီးပွားရေးလုပ်နေရကနေအပြောင်းအလဲတွေကိုဖော်ဆောင်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်ကုလသမဂ္ဂအနေနဲ့ကမ္ဘာလုံးဆိုင်ရာတွေ့နေကြပြဿနာတွေအပြင်လူမှုကျန်းမာရေးအတွက်တောင်မှကငင်းချင်းရင်းနဲ့တဘာဝဝင်းကျင်အတွက်ပေါ်ပြန်လည်တွေးဆပြီးအားဖြည့်လှုပ်ဆောင်ကြဖို့လည်းပန်ကြားခဲ့ပါတယ်။ဗြိတိန်နိုင်ငံကသူ့နိုင်ငံသားတွေအတွက်ဖယ်ထားတဲ့သန်းပေါင်း10ခန်းချီရှိတဲ့ AstraZeneca COVID-19 ကာဝယ်ဆေးတွေကိုသူတို့ကိုပေးဖို့အတွက် EU ဥရောပသမဂ္ဂရဲ့တောင်းဆိုမှုကလည်းဗြိတိန်နဲ့ EU ကြားကာဝယ်ဆေးဆိုင်ရာစစ်ပွဲစတင်ခဲ့ပါတယ်။ဗြိတိန်ကသူ့နိုင်ငံအတွက်ဒီလိုဖယ်ထားတာကြောင့်AstraZeneca ဆေးကုမ္ပဏီက EU ဥရောပသမဂ္ဂကိုပေးဖို့အတွက်ကတိပေးထားတဲ့ဆေးပမာဏမပေးနိုင်ပဲဖြစ်နေတာလို့လည်း EU ကပြောပါတယ်ဒီရောဂါကာဝယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုကြည့်တာဟာအန္တရာယ်ကြီးတယ်လို့ထောက်ပြနေကြချိန်မှာအခုလိုပြဿနာပေါ်လာတာပါ AstraZeneca ကမတ်လမကုန်ခင်မှာ EU ကိုကာဝယ်ဆေးပေါင်းတန်း80ပေးရမှာဖြစ်ပေမဲ့အခု32တန်းပဲပေးနိုင်တော့မယ်လို့ကြေညာခဲ့တာပါAstraZeneca ကသူတို့ရဲ့ဂရိတိုင်းဆေးပို့မပေးနိုင်တာဟာစတင်ကတည်းကအဆင်မပြေမှုတွေနဲ့ကြုံရတယ်။ EU ရဲ့ကာဝယ်ဆေးထိုးတဲ့အစီအစဉ်အတွက်အချိန်နေပိုဆိုးလာစေပြီး American မှာ109ယောက်၊ Britain က7ယောက်ကိုထိုးပေးနိုင်ချိန်မှာဥရောပမှာတော့လူကြံမှာ2ယောက်နှုန်းသာဆေးထိုးပေးနိုင်တဲ့အနေအထားဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲအသက်65နှစ်အထက်တွေကို AstraZeneca ရဲ့ကာဝယ်ဆေးထိုးမပေးသင့်ဘူးလို့ဂျာမနီနိုင်ငံကပြောကြားခဲ့တာဖြစ်ပြီးဒါကြောဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလက်မခံပေးချလိုက်ပါတယ
်။ MHRA our own authorities have made it very clear that they
ဗြိတိန် MHRA ဆေးဘက်ဆိုင်ရာစီးပွားရေးကံသတ်မှတ်သူတွေက Oxford AstraZeneca ကာဝယ်ဆေးဟာပထမတစ်ကြိမ်ထိုးပြီးချိန်မှာထိထိရောက်ရောက်ကာဝယ်ပေးနိုင်စွမ်းရှိပြီးဒုတိယကြိမ်ထိုးပြီးရင်တော့ပိုးပြီးတော့ကောင်းလာတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်ကြောင်းပြောတော့တာပါ။ဒါအပြင်အသက်အလိုက်ဆန်းသတ်မှုတွေကိုကြည့်ပြီးဒီကာဝယ်ဆေးဟာအုပ်စုအားလုံးအတွက်ထိရောက်ပြီးခုခံနိုင်စွမ်းကောင်းကောင်းရစေတာတွေ့ရတဲ့အတွက်ဂျာမနီရဲ့ပြောကြားချက်ကိုသူ့လက်မခံကြောင်းပြောကြားခဲ့တာပါအမေရိကန်တပ်တွေဂျာမနီနိုင်ငံမှာချထားတာကိုသူ့အနေနဲ့တံပိုးထားကြောင်းအမေရိကန်ကာဝယ်ရေးဝန်ကြီးအစ် Lloyd Austin ကပို့တဖူးနေမှာပြောကြားလိုက်တဲ့အတွက်ဒါဟာအရင် Trump အစိုးရအဖွဲ့ဂျာမနီကနေအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းဖို့ဆုံးဖြတ်ချက်ကိုပြန်ပြီးပြောင်းလဲနိုင်ကြောင်းခံမှန်းပြောဆိုမှုတွေရှိလာစေပါတယ်။ဝန်ကြီးအော်စတန်ကဂျာမနီကာဂွေဝန်ကြီးအန်နဂရက်ခရန့်ကာရန်ဘောကိုတယ်လီဖုန်းနဲ့ဆက်ပြီးမိတ်ဆက်စကားပြောကြရမှာအခုလိုပြောကြလိုက်တာပါ။ဒီလိုဆက်သွယ်ပြောကြချက်ကိုကာဂွေဝန်ကြီးဌာနဝက်ဘ်ဆိုင်မှာဖော်ပြထားရမှာအမေရိကန်တပ်တွေဂျာမနီမှာဆက်လက်ခံထားတာအတွက်ဂျာမနီကိုကျေးဇူးတင်ကြောင်းနဲ့ဂျာမနီမှာအမေရိကန်တပ်ထားရှိတဲ့အနေအထားနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးလိုကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဂျာမနီမှာချထားတဲ့အမေရိကန်တပ်သားတွေက25ရာခိုင်နှုန်းကျော်လောက်ရှော့ချဖို့အတွက်အမိန့်ပေးခဲ့တာဖြစ်ပါတယ်။လက်ရှိမှာအမေရိကန်တပ်သား3000ခွဲလောက်ဂျာမနီမှာရှိနေတာပါ။မြန်မာနိုင်ငံအတွက်အဂရိလိုက်စားမှုဆိုင်ရာအညွှန်းကိန်းအဆင့်139ရှိကြောင်းဘာလင်ချင်းဆိုင် Transparency International အဂရိလိုက်စားမှုစောင့်ကြည့်ဆိုင်ရာနိုင်ငံတကာအဖွဲ့ကြီးက2020အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အရင်နှစ်ကတော့အဆင့်132မှာရှိနေတဲ့အတွက်ဒါဟာအဆင့်50ဖြစ်ပါတယ်။ကမ္ဘာတစ်လွှာနိုင်ငံအများစုဟာ10နှစ်လောက်တွင်အောက်ရီလိုက်စားမှုတိုက်ဖြတ်ရေးလှုပ်ဆောင်မှုမှာအနည်းငယ်ရှိတာကနေလုံးဝတိုးတက်မှုမရှိတာကိုတွေ့နေရတယ်လို့လည်းဖော်ပြပါတယ်။တုံညာကနေတရားထိတတ်မှတ်ထားတဲ့အောက်ရီလိုက်စားမှုတိုက်ဖြတ်ရေးဆိုင်ရာအညွှန်းကိန်းမှာ တရားကအာဂရီလိုက်စားမှုအ ਨੇ ဆုံးနိုင်ငံဖြစ်ပြီးနိုင်ငံပေါင်း180ကိုလေ့လာရမှာအမြန်ကိန်းအဆင့်50အောက်ရောက်နေတဲ့နိုင်ငံက3ပုံ2ပုံကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။ဒိန်းလန်နဲ့နယူးဇီလန်နိုင်ငံတွေကအာဂရီလိုက်စားမှုအ ਨੇ ဆုံးဖြစ်ပြီးအာဂရီအလိုက်စားဆုံးနိုင်ငံတွေကတောင်ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အမြန်ကိန်းအဆင့်69ရပြီး2012ခုနှစ်ကစပြီးအနည်းဆုံးဖြစ်နေတာတွေ့ရပါတယ်
ကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်တင်ပြသွားပါမယ်။ကျွန်တော်ရဲမထောင်းပါနိုဝင်ဘာလကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲပြဖို့အတွက်မြန်မာစစ်တပ်ကအင်အားသုံးချိန်ချောက်ဖို့ကြိုးစားတာမှန်သမျှကိုအမေရိကပြည်ထောင်စုကလက်ခံမှာမဟုတ်ကြောင်းအမေရိကနိုင်ငံသားဝန်ကြီးဌာနပြောခွင့်ရကဒီကနေ့သဘောထားရှင်းလင်းပြောဆိုလိုက်ပါတယ် VOA ကမေးမြန်းစုံစမ်းတာကိုတုံ့ပြန်ပေးပို့တဲ့သဘောထားမှာဒီမိုကရေစီဖြစ်စဉ်နဲ့ဒီမိုကရက်တစ်အဖွဲ့အစည်းတွေကိုလေးစားလိုက်တာဘုကိုအမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်နဲ့တိုက်ပီတွေကတခြားနိုင်ငံရေးပါတီတွေကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွေးကူးပြောင်းမှုဒါမှမဟုတ်တိုက်ပီရဲ့ရွေးကောက်ပွဲရလဒ်တွေကိုပြောင်းလဲပြဖို့အကြဖက်အင်အားသုံးမှုဒါမှမဟုတ်ထိတ်ချောက်ရေးနည်းလမ်းတွေကိုအသုံးပြုပြီးကျူးပန်းတာမှန်သမျှကိုအမေရိကန်ပြည်ထောင်စုကလက်မခံကြောင်းပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတဲ့ဆိုရဲဆဆွဲတဲ့တက်မရော်ကအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတတိပေးနေတာကြောင့်မြန်မာနိုင်ငံမှာနိုင်ငံရေးတင်မာမှုတွေဖြစ်ပေါ်နေချိန်မှာအမေရိကန်အစိုးရရဲ့သဘောထားရှင်းလင်းပြောဆိုချက်အခုလိုထပ်ပေါ်လာတာဖြစ်ပါတယ်။မနေ့ကတက်မရော်ရဲ့ထုတ်ပြန်ချက်မှာတော့မဲမတမာမှုဖြစ်နိုင်တဲ့စီးဟာဆက်တန်းကျော်ရှိကြောင်းထုတ်ပြန်ထားပေမဲ့ဖြစ်တော်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲကိုဥပဒေနဲ့ညီကျင်းပခဲ့တာဖြစ်တယ်လို့ပြောပါတယ်။တဆက်ထဲမှာပဲမြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဒုရင်မှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့အလွန်စိုးရိမ်ပူပန်စွာနဲ့စောင့်ကြည့်လေ့လာနေကြောင်းအဒုရင်မှုချုပ်ရဲ့ပြောခွင့်ရာစတီဗင်ဒူဂျာရစ်ကပြောပါရယ်။ပါဝင်ပတ်သက်နေသူအလုံးအနေနဲ့သွေးထိုးလွတ်စွာရန်စားတဲ့လုပ်ရက်တွေကိုရှောင်ရှားဖို့ခေါင်းဆောင်မှုကိုပြသဖို့ဒီမိုကရေစီစံနှုန်းတွေကိုစောင့်တိတ်လိုက်တာဖို့နဲ့ဒိုဘလာရှိရဲ့အထွေထွေရွေးကောက်ပွဲရလဒ်ကိုလေးစားလိုက်တာဖို့အထွေမှုချုပ်ကတိုက်တွန်းထားတယ်လို့လည်းပြောခွင့်ရစတီဗင်ဒူဂျာရစ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုတွေကိုပြဌာန်းထားတဲ့ဥပဒေကြောင်းအရဖြည့်ရှင်းတင်တယ်လို့လည်းပြောပါတယ်။ငြိမ်းချမ်းရေးအားလုံးပါဝင်တဲ့စစ်စစ်မပြဖွံ့ဖြိုးတိုးတက်မှုလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စလူ့ခွင့်ရေးနဲ့တရားဥပဒေစိုးရိမ်ဆိုင်ရာမြန်မာပြည်သူတွေရဲ့မျှော်မှန်းလှုံ့ဆော်ချက်တွေကိုကုလသမဂ္ဂကထောက်ခံသွားမှာကိုလည်းထပ်လောင်းအတည်ပြုကြောင်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်ခင်ဗျ။မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုကိုဗစ်ကာဝယ်ဆေးစပြီးထုတ်ပေးနေတာကနေတတိုင်းပြည်လုံးအတိုင်းအတာနဲ့ကာဝယ်ဆေးထုတ်နိုင်ဖို့အတွက်ကာဝယ်ဆေးတွေရရှိဖို့ကပြည်ထောင်နိုင်ငံတွေအပေါ်မူတည်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ်
။ကျန်းမာရေးကာဝယ်ဆေးတွေရရှိရတော့ဟိုပြည်ထောင်နိုင်ငံတွေပေါ်မှာအများကြီးတည်ပါတယ်။ကျမတို့ဝယ်နေတာလည်းရှိတယ်ဟိုလူမဲ့လူတွေကလည်းလူမဲ့ဟာလည်းရှိတယ်ဒါပေမဲ့လေဟိုဘက်ကပြီးနိုင်မှာပဲကျမတို့ကရမှာပါဒါပေမဲ့ပုံမှန်ပေါ့နော်ဟိုတစ်ဖြည်းဖြည်းဖြည်းဖြည်းအဲတလာပြီးတလာကျမတို့ဆက်ပြီးတော့ပြည်သူတွေအားလုံးကိုကာကွယ်ဆေးထိုးပေးနိုင်မယ်လို့ကျမတို့ခန့်မှန်းထားပါတယ်အဲ့ဒါအတွက်အစီအစဉ်တွေလည်းလုပ်ထားပါတယ
်တချို့မြန်မာနိုင်ငံရဲ့ကိုဗစ်နောက်ဆုံးအခြေအနေကိုမနစ်ကြတာပရိနေကပြည်သူတွေကိုအစီအခံနဲ့မေကောမှာတောင်းဆန်းဆွေကြည်ပြောသွားတာဖြစ်ပါတယ်ပြည်သူတွေအနေနဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့ကိုလည်းတောင်းဆန်းဆွေကြည်ကတိုက်တွန်းလိုက်ပါတယ်ကာကွယ်ဆေးကိစ္စကပြည်သူတွေအနေနဲ့နိုင်ငံရဲ့လုံခြုံရေးအတွက်လုပ်နေတာဖြစ်ပြီးပြည်သူတွေကြားမှာမှနိုင်ငံမှာလည်းလုံခြုံတိုးတက်မှာလို့သူကပြောပါတယ်မြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ350ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 339,152 ယောက်ရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့24နိုင်တွင် COVID-19 ကြောင့်သေဆုံးသူက14ယောက်ရှိလို့သေဆုံးသူပေါင်းက3103ယောက်ရှိပါတယ်အိန္ဒိယနိုင်ငံအနေနဲ့ COVID ကာကွယ်ဆေးတွေကိုတခြားနိုင်ငံတွေကိုထောက်ပံ့ပေးဖို့တောင်းနိုင်ရေးပြည်တွင်းထုတ်ကာကွယ်ဆေးတွေပို့ပြီးထုတ်လုပ်သွားမယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကကြေညာပွဲတွေကပြောပါရယ်
။ Aaj भारत कोविड की वैक्सीन दुनिया के अनेक देशों
में इंडिया ने गंगा कागज से को नेगा टाइम တွေကိုပြပပြီးအဲ့ဒီနိုင်ငံတွေကပြည်သူပြည်သားတွေရဲ့အသက်ကိုကယ်တင်ပေးနေတယ်လို့အဲ့ဒီနိုင်ငံတွေရဲ့ကာကွယ်ရေးဆိုင်ရာအခြေခံအဆောက်အအုံတွေထွက်တဲ့ရေးကုညီဆောင်ရွက်ပေးနေပါတယ်လက်ရှိကာကွယ်ဆေးနှမျိုးအပြင်အနာဂတ်မှာကာကွယ်ဆေးမျိုးစားသစ်တွေပိုပြီးထုတ်လုပ်သွားမှာဖြစ်ပါတယ်လို့အိန္ဒိယဝန်ကြီးချုပ်မော်ရီကကမ္ဘာစီးပွားရေးဖိုရမ်နှစ်ပတ်လည်အခမ်းအနားမှာပြောပါတယ်အိန္ဒိယနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူပေါင်း17သန်းရှိတာကြောင့်အမေရိကန်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာရောဂါကူးစက်ခံရသူဒုတိယအများဆုံးဖြစ်ပါတယ်သေဆုံးသူကလည်းတသိန်းခွဲကျော်ရှိရာမို့အမေရိကန်နဲ့ဘရာဇီးနိုင်ငံတို့ပြည်ရင်တတိယမြောက်အသေးပြောက်ရှိဆုံးနိုင်ငံလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံမှာဇန်နဝါရီလ16ရက်နေ့ကစလို့ကာကွယ်ဆေးစတင်ထိုးနှံပေးခဲ့ပြီးအခုကကျမကြီးဝန်ထမ်းနဲ့တခြားလူသား1.4တန်းကိုထိုးနှံပေးနိုင်ခဲ့ပြီးဖြစ်ပါတယ်ဇူလိုင်လအရောက်အိန္ဒိယပြည်သူတန်း300ကျော်ကိုကာကွယ်ဆေးထိုးနှံပေးဖို့ရည်ရွယ်ထားပါတယ်ခင်ဗျဘင်္ဂလားဒေ့ရှ်နဲ့ဇာကောက်ဆစ်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရှိတဲ့အကြမ်းဖက်အုပ်စုတချို့ရဲ့တံခိုးမခံနိုင်တော့တာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ပေးတဲ့ဘာဆန်ချာမြေလူကျွန်းကိုပြောင်းရွှေ့ကြရတာဖြစ်ကြောင်းရိုဂျာဒုက္ခသည်တချို့ကပြောပါတယ
်
ကောက်ဆစ်ဘဇာဒုက္ခသည်စခန်းတွေမှာရိုဂျာအကြမ်းဖက်အဖွဲ့တချို့ဖွဲ့ထားပါတယ်သူတို့ကခုလူမျိုးအခြေခြေကိုဖိလိနေပါတယ်မြန်မာနိုင်ငံမှာသူတို့ဘာမှမလုပ်ကြပါဘူးကောက်ဆစ်ဘဇာကစခန်းတွေမှာသာရိုဂျာတွေကိုတပ်ဖြတ်ပြီးဝင်ရစ်နေကြပါတယ်လို့ပါစန်ချာဂျွန်ယောင်ရိုဂျာကောင်းဆောင်သူဖြစ်တဲ့အမ်ဆာဦးလာက VOA ဘင်္ဂလားဌာနကိုပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာတိုင်းနဲ့ချင်းရှိတဲ့ကောက်ဆစ်ဘဇာဒုက္ခသည်စခန်းတွေမှာပကြားသိမ်းရက်တွေအတွင်းမိလောင်မှုတွေဖြစ်ပွားခဲ့တယ်လို့လူသားမှုတွေနဲ့လူပြောင်းမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒါကြောင့်ရိုဂျာတော်တော်များများကစကန်တစ်ခုကနေနောက်တစ်ခုကိုပြောင်းရွှေ့နေတိုင်းကြရပါတယ်။ဒီတစ်ပတ်ထဲမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကရိုဂျာဥယျာဉ်3000လောက်ကိုတတိယတပ်အဖြစ်ပါစန်ချာကျွန်းကိုထပ်မံပို့ဆောင်ပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲရိုဂျာဒုက္ခသည်တွေနေရာပြန်ရေးကိစ္စကိုမြန်မာအစိုးရနဲ့ဆွေးနွေးနေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကစာတမ်းပဋိညိကပြုလုပ်တဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ကတော့တနင်္သေဝဲတစ်ခုမှပြောပါတယ်ရိုဂျာ3000ကိုမြမအစိုးရကတော့လက်ခံခြင်းမရှိပါဘူးခင်ဗျာ တောက်ချနေမနေခဲနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာပါအခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင
်ဗျာစင်တော်ဝင်းမင်ပါတမတော်အနေနဲ့ဒီတစ်ခေါက်အဖြစ်ရဆိုင်မှုသတင်းတွေ့ရမှာအရင်လိုအကျန်းဖက်အဖွဲ့နေရာမှာအပါလို့ချင်းချက်မထားတော့ပဲနိုင်ငံတော်ဝန်လုံးအဖြစ်ရဆိုင်မယ်လို့မနေ့ကထုတ်ပြန်ခဲ့တာထူးခြားအရေးပါတယ်လို့ NCA အဖြစ်ရလက်မှတ်ထိုးအဖွဲ့ခေါင်းဆောင်သူကဆိုပါတယ်မနေ့ကပဲလုပ်ခဲ့တဲ့ဒီ NCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်အဖွဲ့ EAO နဲ့ဆွေးရကြအလွတ်တဘောအွန်လိုင်းဆွေးနွေးရမှာပါဝင်ခဲ့တဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဒီဥက္ကဋ္ဌကိုမျိုးဝင်းကိုမေးထားပါတယ်ကိုမျိုးဝင်းကဒီတစ်ခါအဖြစ်ရသက်တမ်းတို့ကျင်ညာချက်ရဲ့ထူးခြားမှုကို
ထူးတာလဲဆိုတော့ဒီနိုင်ငံတော်ဟွန်းဆိုတဲ့ဟာတော့နည်းနည်းတော့နားလည်ကောင်းတော့ဘောလို့ဗာပြောအရင်တော့ဆိုတော့ဟုတ်ချွင့်ချင်နေတဲ့ထုတ်တာဟုတ်ဒီမတရားဒီသိကျင်ညာမှာအပါဆိုတာဟာမပါဘူးဆိုတော့ရခိုင်ဒေသပြောတော့လူလူပြောတော့ချင်းနေကောင်းနေတော့ရှိတယ်မှန်ယူရတာဘောလို့ဒီလည်းကဒီပခါနေရှောချနိုင်လဲဆိုရင်တော့ဒီလူလူပြောတော့ကောင်းဆုံးချင်းနေလို့ဒီဒေသပြောတော့ခုစီးပိသားရထားလဲပြခရစရေးနေရာတခုမှတော့သိသိနိုင်လဲဆိုရင်တော့ညချိုင်းလူငန်းစစ်တော့ထောက်ကူဖြစ်တာဘူးလေစာကလေးရလဲကျွန်တော်တတိုင်းပြည်လို့ပြခရစရေးကျင်ညာပေးပါဆိုတော့တခြားလူတောင်းဆိုခဲ့တာဘောနော်အခုလည်းရှိချင်းနေမှာအားလာသူပြန်လာလဲဆိုရင်ဒီထားပေါ်မှာတော့ဒီတန်းလေးအေးကြဆက်ဆက်မှုလေးရသုံးဆုံးပြနာလူမှုရှိထားနိုင်လဲဆိုတော့ချင်းနေမျိုးဖြစ်တယ
်ဟုတ်ကဲ့အဲ့ဒီတော့အခုထူးခြားတဲ့ကျင်ညာချက်နဲ့ဒီပေါ့နော်တပြိုင်နဲ့လောက်ခဲ့တဲ့အစည်းအဝေးကရောဆက်ဆက်ပြီးတော့ထူးခြားမှုတွေရှိခဲ့သေးလား
ဒီကတော့ဒီကပွဲနဲ့ပြီးဒီနေ့ခါပြီးကလေးကကျွန်တော်နှစ်ဖက်တစ်ခါမှမဆိုဖြစ်တာလေအခုတော့ inform ပြန်သေးပြီးတော့ဆန်လူရမအလုပ်တွေဘလို့ပြန်စားမလဲပါအဲ့ဒီ setting ဖြစ်လာဖြစ်တာပဲအခုကတော့ဟိုဒီကတပ်စုတာတဲ့ကိုကအစိုးရနဲ့မြောက်ပိုင်းမှာမင်းလေးဖွဲ့နဲ့ကျွန်တော်တို့ညှိနေတဲ့ချင်းတွေရှိတာဟုတ်အေးအေးဆိုရီးတခုတည်းမဟုတ်ပါဘူးအညာပိုင်းမှာမင်းလေးဖွဲ့နဲ့ဒီ KI ဥပောင်းဝင်ပေါ့အဲ့ဒီလေးဖွဲ့နဲ့အစိုးရနဲ့ညှိနေနေထားတယ်ပဲဒီပနမပြခရဲစေးဆောင်ရနိုင်ဖို့တော့ညှိနေတဲ့အနေထားတော့တုံဆုံးတရားတော့တုတ်တမှုရှိတယ်ဆိုတဲ့ချင်းမျိုးတော့ကျွန်တော်သိရပါဘောနော်ဒီနေမျိုးဆက်ပေးတဲ့ချင်းတွေအရဆိုရင်တော့ဒီကကြီးကြီးတာတော့ညချမ်းလူငတ်တဲ့ထောက်ကူပြူအတွက်ဘယ်သူပဲလို့လို့ပါအစိုးရပဲလို့လို့တာကပဲလို့လို့ဒါတော့ကောင်းလိုက်အလားလားပဲလို့မြင်တာပဲနေ
ဟုတ်ကဲ့ဒီနေရာမှာအခုလက်ရှိမှာပေါ့နော်တက်မတော်နဲ့အစိုးရကြာမဲစင်းဆိုင်ရာအငြင်းပွားတင်းမာမှုတွေကပြင်းထန်လာနေတော့အဲ့ဒီအနေအထားကိုရောဒီအစည်းအဝေးမှာပါတဲ့ အစိုးရကောင်းဆောင်တွေနဲ့ကြောပြစ်သေးလား
ဒီအစိုးရထက်မှလည်းကျွန်တော်အကြံပြုပါတယ်ဒီကတော့ဟိုဒီမြချိုင်းလုပ်ငန်းစဉ်အပါအဝင်ပေါ့နော်ဒီဖြစ်ရှင်းမပြဿနာအများရှိတာအဲ့ဖြစ်ရှင်းမပြဿနာထက်မှဓမ္မတော်နဲ့အစိုးရနဲ့အခုလိုမျိုးဖြစ်နေတာဟာတော့မဖြစ်သေးဘူးပေါ့နော်ပါသောဒါရီကတရားမှုကအလုပ်ပေါ်မှာတရားမှုဖြစ်မှာ ਉ ဒီညချိုင်းလုပ်ငန်းစဉ်ပေါ်မှာလာတရားမှုဖြစ်နေတာ ਉ ကျွန်တော်တို့တော့အများဆုံးဒီလူလူမျက်နှာကိုကြည့်စေချင်တာပေါ့နော်အဲဒါဆိုတော့ညချိုင်းလုပ်ငန်းစဉ်တရားမှုရှိမှမှာလို့ကျွန်တော်မဖြစ်စေချင်ဘူးလေကျွန်တော်တို့တော့တစ်ဖက်စလို့တော့တိုက်တွန်းလို့နေစီဝေးမှာအများဆုံးတဆုဆွန်းလေးရဖြစ်ရှင်းဖို့တော့ပေါ့
ဟုတ်ကဲ့အဲ့တော့သူတို့ဘက်ကရောဘယ်လိုအကြောင်းပြန်ခဲ့သေးလဲ
သူတို့ဘက်ကတော့ဟုတ်တင်ပြမယ်ဆိုတာပဲတင်ပြမယ်ဆိုတာပဲရှိမှာပေါ့နော်ဒါတော့တစ်ဆက်ရတော့ကျွန်တော်တို့ဘက်ကတော့ကျွန်တော်ဖြင်းရတဲ့သဘောထားရတယ်ကျွန်တော်အကြံပြုတိုက်တွန်းတော့ပေါ့ဒီနေ့ကလည်းနိုင်ငံကြီးချင်းအောင်ပါ
ဟုတ်ကဲ့အဲ့တော့ကိုမျိုးဝေးကိုတိုင်ရောအခုအချိန်တွေကိုဒီအရင်1988အရေးခင်းကိုဆက်တန်းခဲ့ရတဲ့ကျောင်းသားခေါင်းဆောင်တယောက်အနေနဲ့ပေါ့နော်ဘလိုမျိုးစိုးရိမ်မှုရှိလဲ
အချိန်လေးတွေကတော့အလေးထားပြီးတော့စောင့်ကြည့်နေရတဲ့အချိန်တွေဖြစ်နေတာ哦ဒီစတက်အနာသိမှုအောက်မှာဒီတိုက်ပြီးမှဖြတ်ခဲရတဲ့ခီးတွေအားလို့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မျိုးဆက်မှာကျွန်တော်ဖြစ်ခဲ့ရတဲ့အချိန်လေးတွေအတိုက်ပြီးတော့ကောင်းမျိုးတစ်ခုမှမရှိပါဘူးဒီတခုတွေရောရည်ရှိပြောပေါ့နော်ဘာအစားစားရရဒီအချိန်တွေရောက်ခဲရလားအလိုတင်ကစားယူကောင်းပြီပေါ့နော်ဒီအတားကြောင့်မလို့ဒီချင်းမျိုးမရောက်ဘူးတော့ကူတော့အလိုတော့ဝါပြီးတော့တောက်ဆုံနေကြတာပဲလေအဲ့တော့ကဲကဲရှင်းနေမှုတည်တာပေါ့ဒီကကြီးကြည့်တာတော့အတမ်းမနိုင်ရှော့ချဖို့တော့ပေါ့ဗျာဒီလူတူမျက်နှာမှုပြီးတော့ဆွနစ်ဖြစ်ရှင်းတဲ့ဘဝကြီးကြည့်တာလ
ားဟုတ်ကဲ့ဒီဘဝမှာတိုးတက်မှုအနေထားရောတွေ့ခဲ့ကြခဲ့ရသေးလား
အဲ့ဒါပဲတွေ့ဖို့တော့ဒီကြိုးပမ်းမှုတွေရှိနေတယ်ဆိုတော့တကယ်ကောင်းလို့ကြားတော့ပေါ့ရလာလို့မသိသေးဘူးပေါ့နော်ဒီကတော့စကားပြောနေတာဟာတော့ရှိနေပြီပေါ့နော်နှစ်ဖက်ဒါမှပဲလို့ဒီရှိတယ်မရှိဘူးဆိုတာတော့ကျွန်တော်တို့သိစီတော့ပြောမသိတာဘူးနော်အခုလည်းရှိချင်းနေမှာတော့ဘလို့ပဲတွေ့နှစ်ဖက်ဒီတုတ်အောင်မြေတုတ်တက်ပါစီတော့ပဲညီညီကျကျနဲ့ဖြစ်ရှင်းနိုင်ပါစီတော့ကျွန်တော်ဆူတောင်းမို့
ဟုတ်ကဲ့အဲ့တော့နောက်တစ်ခေါက်ဒီ NCA လက်မှတ်ထိုးရတဲ့ဖွဲ့တွေနဲ့အစိုးရကြဆွေးနွေးပွဲတွေရောဖြစ်လာဖို့
ပုံမှန်အနေဆုံးတလားတကြီးတော့ကျွန်တော်တို့အခု EU ဟာတောင်းတော့ပေးထားတဲ့ကုစင်တဲ့ဖွဲ့နဲ့ဆိုတော့ကုစင်တဲ့ဖွဲ့နဲ့တော့ဒီတော့ဘဘော်ရီရောပုံမှန်တွေ့မှုတော့ပေါ့တော့အဲ့လိုပဲသဘောထားရနိုင်တယ်နှစ်ဖက်စစ်ပြည်မဲ့ရဲ့တော့ပြန်ကြည့်ရမှာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုမျိုးဝင်းခင်ဗျာကျွန်တော်ဝင်းမမ
ဗီယိုညမာပိုင်းရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာတတိယအကြိမ်မြောက်လွှတ်တော်ညီလာခံနေပြန်မစခင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကိုဇန်နဝါရီ29နဲ့30ရက်နေ့တွေမှာကိုဗစ်ကာကွယ်ဆေးထိုးဖို့စီစဉ်တာကြောင်းကိုယ်စားလှယ်တွေကပြောပါတယ်တိုင်းနယ်ပြည်နယ်အတော်များများကလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဖေဖော်ဝါရီလဆန်းပိုင်းမှာကာကွယ်ဆေးထိုးဖို့ပြင်ဆင်နေတဲ့အကြောင်းကိုတင်ပြချင်ပါတယ်2020ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခံရတဲ့ကိုယ်စားလှယ်တွေတက်ရောက်ကြမယ်တတိယအကြိမ်မြောက်ပြည်သူ့လွှတ်တော်ညီလာခံကိုဖေဖော်ဝါရီ1ရက်နေ့နဲ့အမျိုးသားလွှတ်တော်ကိုဖေဖော်ဝါရီ2ရက်နေ့မှာအသီးသီးကျင်းပသွားဖို့ရှိပါတယ်လွှတ်တော်စည်းဝေးပွဲတွေပြန်မစခင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုဇန်နဝါရီ29ရက်နေ့နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဇန်နဝါရီ30ရက်နေ့မှာကိုဗစ်ကာကွယ်ဆေးထိုးပေးဖို့အကြောင်းကြားထားပြီးဖြစ်ကြောင်းမန္တလေးတိုင်းမဲဆန္ဒနယ်မြေအမှတ်6 NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းဝင်းက VOA ကိုပြောပါတယ
်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကတော့29နဲ့30ရက်မှာစထိုးပါမယ်ကျွန်တော်တို့ကလွှတ်တော်ရဲ့ဟောလ်မှာထိုးပါမယ် Banquet Hall ဆိုတာတကယ်တမ်းတော့တမင်ဆန်းကမှပေါ့လေဘာမှလို့ပြန်လိုက်တော့အမြဲတမ်းသုံးနေတာမဟုတ်ပါဘူးအခမ်းအနားကြီးတွေရှိမှသုံးတယ် very large hall ရှိတယ်ဗျအဲ့ဒီထက်မှထိုးရမယ်ဆိုပြီးတော့ကျွန်တော်တို့စာထုတ်ထားဟို social distancing နဲ့ထိုးမှာပ
ါကာကွယ်ဆေးထိုးမဲ့ဇန်နဝါရီ29နဲ့30ရက်မတိုင်ခင်တရက်စီလိုမှာလွှတ်တော်ကိုယ်စားလှယ်တွေကိုနှာခေါင်းအာခေါင်တိုးပတ်ဓာတ်ကွဲနမူနာယူမှာဖြစ်ပါတယ်အိန္ဒိယကကူညီထောက်ပံ့လိုက်တဲ့ကိုဗစ်ကာကွယ်ဆေးကိုဒီရက်ပိုင်းတွင်ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုအရင်ထိုးပေးနေပြီးဒုတိယအထုပ်အဖြစ်အစိုးရအဖွဲ့ဝင်တွေနိုင်ငံတော်ဝန်ကိုထမ်းနေကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုထိုးပေးနေတာဖြစ်ပါတယ်။ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကာကွယ်ဆေးထိုးပြီးတဲ့နောက်တိုင်းနယ်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေရဲ့အလှည့်ဖြစ်ပါတယ်။မွန်ပြည်နယ်လွှတ်တော်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်မွန်ညညွေးရေးပါတီရဲ့ဘူကော်မတီဝန်ထမ်းဖြစ်တဲ့ဒေါက်တာအောင်နှင်ဦးကတော့သူတို့ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေကိုဖေဖော်ဝါရီလ4ရက်နေ့မှာကာကွယ်ဆေးထိုးပေးမယ်လို့အကြောင်းကြားထားကြောင်းပြောပါတယ်။
ကျွန်တော်တို့ကတော့ဖေဖော်ဝါရီ4ရက်နေ့မှာထိုးနိုင်မယ်လို့ကြားထားတယ်။ကျွန်မရေးထားတာဒီစနေရမှာတို့သတ်မှတ်ထားတဲ့နေရာမှာပြောရအောင်အဲကျွန်တော်ဘာရဘာမှမဖြစ်သေးဘူးရှိရင်ရှိဖြစ်ပါဘူးနည်းနည်းကအစာရဖက်ကြောက်ဟိုနာတာကျင်တာကြိုက်ခဲတာတွေတော့စစ်ကောင်ဖြစ်လာနိုင်တယ်ပေါ့ဒါအဆုံးဆုံးပဲကျွန်တော်အဲ့လောက်ပဲဟိုသိတယ်ဒီအတွက်လည်းဟိုစိတ်ထဲမှာဟိုကူကမှုရှိပါတယ်ကျောင်းမှာလည်းဒါကတော့ဒါကပြောကိုယ့်အတွက်ကျွန်တော်ဖိတ်ရှားမှုအတွက်ကိုကျေပင်ပင်ပြန်တဲ့အနေထားမျိုးလို့ဒါကျွန်တော်ရောက်ခံရတယ်ဒါအဲ့ဒီတော့လည်းဟိုကျေးဇူးတင်ပါတယ်လို့
ဒါပေမဲ့လည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကိုကာကွယ်ဆေးပြီးတော့ထိုးပေးမလဲဆိုတာ ပြည်내အစိုးရတာဝန်ရှိသူတွေကအခုချိန်ထိအကြောင်းကြားတာမျိုးမရှိသေးဘူးလို့ရခိုင်မျိုးသားပါတီရဲ့ကြောက်ဖြူမျိုးနယ်ပြည်내နှွတ်တော်ကိုယ်စားလှယ်ဦးဖိုးဆန်ကပြောပါတယ
်အဲ့ဒါကျွန်တော်တို့ကတော့အတိအကျအဆုံးဆုံးခင်ဗျအကြောင်းကြားတာမရှိသေးဘူးလေအတုတွေကိုနောက်ထပ်ဆက်ပြီးထိုးဖို့ဆိုတာကိုမသိသေးဘူးခင်ဗျဒါနဲ့ပေါ့လားဆိုတော့အဲ့ဒါအစိုးရရဲ့စီမံခန့်ခွဲမှုအပေါ်မှာမူတည်တဲ့အခွင့်အရေးထိုးဖို့ဒီနေရာကပေးတဲ့ကြည့်စီရတာနဲ့အပေါ်မှာမူတည်ပြီးသူတို့စီမံမယ်နဲ့တူပါတယ်ကျွန်တော်တို့ကဒီလို့ပေါ်ပန်းဆိုင်ရမှာဘာမှမသိသေးတဲ့အတွက်အတုတွေကိုနောက်ထပ်ဆက်ပြီးထိုးဖို့ဆိုတာကိုမသိသေးဘူးခင်ဗျအကုန်စုတော့ထိုးပေးနိုင်တော့ဘုံတို့ကမယ်လို့တော့ကျွန်တော်ကတော့အဲ့လိုထင်ပါတယ
်အခုလိုကောက်ွယ်စေးထိုးကြတာကမဖြစ်မနေလုပ်ရမယ့်လုပ်ငန်းစဉ်ဖြစ်တယ်လို့ဒေါက်တာသန်းဝင်းကသုံးသပ်ပါတယ်
လုံးတဲ့ကိစ္စပဲလုတ်ကိုလောရမှာအထုတ်ခံမှာပါ reaction လေးတွေတော့မင်းရထိုးတာတွေကိုဒီနေ့ Facebook ထဲတက်လာတယ်လीညောင်းတယ်ကြိုက်တယ်တို့တချို့ဖြားတယ်တို့ဟိုနောက်နာတယ်တို့တော့ပြောကြတယ်ဒါပေမဲ့အဲ့ဒီမင်းရထိုးတဲ့အဖွဲ့တွေလည်းအကုန်လုံးကဒါ second time ကိုထိုးမှာပဲဆိုပြီးတော့ကျွန်တော်တို့ကိုယ်စားလှယ်လက်တီလို့ပါပဲထိုးအကုန်ထိုးကြမှာပါအခုလို vaccine များများထိုးနိုင်လीပို့ပြီးတော့အကျိုးရှိလေပေါ့
လူကြီး54သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာပထမအထုတ်ဖြစ်လူ9သိန်းခွဲစာအတွက်အိန္ဒိယကပေးတဲ့ကောက်ွယ်စည်းအလုံးကြီးတက်တမ5သန်းကိုဦးစားပေးအဆင့်လိုက်ထိုးပေးနေတာပါ။နောက်ထပ်လူ15သန်းစာအတွက်အိန္ဒိယကနေကောက်ွယ်စည်းတွေမှာယူထားသလိုတရုတ်အစိုးရကလည်းသူတို့နိုင်ငံတို့ကိုဗစ်ကောက်ွယ်စည်းတွေကိုမျှဝေပေးမယ်လို့ကြေညာပေးထားပါတယ်ခင်ဗျာ
။ကိုဗစ်ရောဂါကာလမှာအကြောင်းမျိုးမျိုးနဲ့ပြပရောက်နေတဲ့မြန်မာနိုင်ငံသားတွေကိုအစိုးရကကယ်ဆယ်ရေးလေယာဉ်အနေနဲ့ပြန်ခေါ်ပေးနေရပြီရှိပါတယ်။နေရပြန်မဲ့သူတွေကိုဒီလိုလေကြောင်းကနေပြန်ခေါ်ရမှာရောဂါကူးစက်မှုတွေမဖြစ်အောင်လဲစီစဉ်ရရလို့ကယ်ဆယ်ရေးလေယာဉ်နေမောင်းနှင်ပေးနေတဲ့မြန်မာမျိုးသားလေကြောင်းလိုင်းကလေယာဉ်မှူးကြီးဦးအောင်ဘူးကပြောပါတယ်။နေရပြန်မဲ့မြန်မာနိုင်ငံသားတွေအတွက်ကယ်ဆယ်ရေးလေယာဉ်နေပြင်ဆင်ရတာတွေကိုကျွန်တော်စောထက်ကဆက်သွယ်မေးမြန်းထားပါတယ်။အရင်ဆုံးကယ်ဆယ်ရေးလေယာဉ်နေမထွက်ခင်စီစဉ်ရရဲ့အပိုင်းကိုမေးမြန်းရမှာတော့သူက
ဒီကဒီလေမတော်မတင်နေလဲရနေပြီးတော့မင်းနဲ့အင်ဂျင်နီယာတွေကနေပြီးတော့တို့ဒီ disk infection ဒီရောဂါမျိုးကြီးဖြစ်တဲ့အောင်လို့တို့လောက်ထားပြီးတာပေါ့နော်အဲ့ဒီကိုကျွန်တော်တို့လက်ခံယူပဲယူပေးတဲ့အခါမှာသင်းရင်ပေါ်ကိုခီးတဲ့စတင်ပြီးပေါ့
ဟိုဘက်ချမ်းမှာခီးတဲ့ယူလေယာဉ်ပေါ်မတက်ခင်ဘာကြီးပြင်ဆင်ထားရမလဲဆရာ
ဟိုလေယာဉ်ပေါ်တက်မဲ့ခီးတဲ့ယူကိုသက်ဆိုင်ရာဟိုဘော်ဒီနာမှာရှိရဲဥမာသင်္ဘူလိုလက်ခံယူပေါ့နော်မလေးရှားလိုလက်မလေးရှားပေါ့အဲ့ဒီကသက်ဆိုင်ရာတော့ဒီရဲ့တောက်ကံကျဆီးတောက်ကံကျဒီရဲပါရမယ်ပေါ့နော်ဆောင်ရည်ရလို့ရှိမယ်ကျွန်တော်တတိထာမီကလောက်ကတော့တချို့နေရာပေါ်မူတည်ပြီးတော့သူ့ရဲ့ regulation တွေကိုကြွားတာကိုတတိထာမီရဲ့ဥပမာဖြင့်ကျွန်တော်လိုမျိုးနိုင်ငံပေါ့နော်အဲ့လိုဟာမျိုးတက်လို့ရှင်သူတို့ကဒီတမန်ဝန်ဆောင်ရည်တွေတက်လာတာရှိရယ်ကိုရီးယားလိုသတ်တဲ့ရာမျိုးဆိုရင်အကုန်လုံး PPE ဝတ်တဲ့ဟာမျိုးရှိရယ်ဟိုသူ့ရဲ့ဒီတာဆိုင်ရာစီးပွားနေနေပဲဆိုင်ရယ်ပေါ့နော်အားလုံး PPE ဝတ်နိုင်တော့အကောင်းဆုံးပေါ့ PPE ပေါ့နော်ဆိုတော့အဲ့ဒီဟာရှိမယ်ဟိုဒါတော့ဒီလင်းကြီးတဲ့လက်ခံတဲ့အပိုင်းပေါ့နော်ဒီစိတ်မှာတော့ဒိုင်းတက်စီရာတော့သုံးဆန်းတော့ရမယ်ပေါ့နော်
။လေရင်ပေါ်ကိုခီးတဲ့ရီလာရဲ့အခါဘာရီမဖြစ်မနေလောက်ရမလဲဆရာ။ယောဂကာဝယ်ဖို့အတွက်ပေါ့။အ
ဲ့ဒီကိုလေပေါ်ရောက်လာတဲ့ကြီးတွေအကုန်လုံးကိုကျွန်တော်ဟန်ဆန်တိုင်းကနေကျွန်တော်ဖြန်းပါတယ်။ဖြန်းပြီးလို့ရှိရင်အတိုင်းတွေပေါ့နော်။ကိုယ့်ကို prevention လုပ်တဲ့အပိုင်းကတော့ဟိုခေါင်းမှာကပ်ပြီးဝတ်မယ်ပေါ့။နောက် face ကြီးတွေကပ်မယ်ပေါ့နော်။နောက် N95 mask ရှိမယ်။ဒါမှမဟုတ် PPE ကမ်းပေါ် surgical gown ပေါ့နော် surgical gown တွေရှိမယ်။အရှုကပါရရဆိုင်ကျွန်တော်တက်ထားရခဏကပါရပါနော်။နောက်ဟိုလက်အီဒီပေါ့နော်ကလပ်ဒီအဲ့ဒါအကုန်လုံးကျွန်တော်တို့ဒီရင်သားတွေအကုန်လုံးသိတဲ့ကြရပေါ့
။ကိုယ်တိုင်ကယောဂမရှိပေမဲ့လေရင်တစည်းရဲ့မှာအချိန်ကြာကြာစီးရတော့ကုသနိုင်ကြီးရှိရဆိုရဲ့စိုးရိမ်မှုတွေလည်းရှိရပေါ့။အဲ့ဒီအခြေအနေကိုဘယ်လိုပြင်ဆင်ထားပါလဲ
။ဒီမှာမှာရှိတဲ့နေကဟိုလေကိုလက်ကြီးရပေါ့နော်။အဲ့ဒီအချိန်မှာဒီကြီးတဲ့ကနေမှာရှိတဲ့နေကိုကြီးတဲ့အောက်ပိုင်းရှိတော့ဒီနေသားမှာရှိတဲ့ဟို exhaust ပေါက်တွေကနေပြီးတော့လေကိုကျဆုတ်သွားရဲ့။အချို့တော့ဒီအပြင်ဘက်ကို outflow လေပေါက်ကြောင်ရဲ့အပြင်ကိုထွက်သွားတယ်။အချို့တော့ဒီကိုကျွန်တော်တို့ကဖီလ်တာတစ်ခုခံပြီးဒီကိုစုပ်ထုတ်လိုက်။ဒါပေမဲ့အဲ့ဒီဖီလ်တာကို HEPA ဖီလ်တာလို့လည်းခေါ်ရတော့ high efficiency particulate air ပေါ့။အဲ့ဒီလေထဲမှာရှိတဲ့အမှုန်ပွားကြီးလောကပုံကအဲ့ဒီဖီလ်တာကနေဟိုစုပ်ထုတ်လိုက်။ဘောနော်စစ်ထုတ်လိုက်ပေါ့။ HEPA ကျင်ကြမှာဘာကြီးဟို regulate ပြီးတော့လေကအပြင်ရရတဲ့ outside ကနေပြန်ပေါင်းပြီးတော့ကျွန်တော်တို့အပေါ်ကြီးတွေခေါင်းပေါ်နေပြီးတော့ဒီဟုတ်တယ်ဒီဒီဒီဒီပြန်ကြရပေါ့ကိုဗစ်ဆိုတဲ့ဟာကြီးကိုပေါ်မလာရင်ခတဲ့ကဒီရှိသေးတဲ့ဟာကြီးတို့ကဒီ enclosed air မှာပိတ်ထားတဲ့ဒီမီးကြီးထဲမှာလူတွေအားကြီးတဲ့ရတဲ့ဆိုရောဂါပိုးရှိတဲ့လူတွေကနေနောက်လူတွေကိုမကူးအောင်လို့လုပ်ထားတဲ့စနစ်တစ်ခုဖြစ်တယ်။ဒ ကျွန်တော်တို့ကိုဗစ်က N95 လို့နေနာပေါ့ဘာပေါ့နော်အဲ့အပေါက်လေးရဖစ်ဆဲလုံးတိုင်းနေပေါ့ဖစ်ဆဲလုံးတိုင်းနေဆိုတဲ့အတွက်ကြောင့်ဒီခုနပြောရင်ဟီပါကလေကောင်းကောင်းလုံးမယ်နော်ဒီရတဲ့စင်ကဘူးပြအောင်မရှိဘူးချက်ချက်နောက်တစ်ခုကလူက PPE ဝတ်ထားမယ်ဆိုလို့ရှိရင်တော့အပြန်အပြန်ဟိုခုပြအကြောင်းရမရှိဘူးပေါ့ကျွန်တော်ပြောချင်တာကတော့
လင်းဘောကဝင်တဲ့ယောဂကာဝယ်ဖို့အတွက်ရောဘာကြီးပြင်ဆင်ရပါလဲ
ကျွန်တော်တို့ pilot ကြီးနဲ့လေယာဉ်ပေါင်မေတွေနဲ့မှာ OD risk များလာတာလေယာဉ်ပေါင်မေတွေကပို risk များတယ်ပေါ့အဲဒီမှာစားတော့ဒီတွေ့တဲ့အချိန်ကျလို့ရှိရင်ဤတဲ့စာပိတာကနေသူ့ခန္ဓာကိုယ်ကထွက်တဲ့သွေးတို့အဲ့လိုဟာရကနေပြင်နေနိုင်တယ်အဲ့လိုမျိုးဟိုမတော်တဆဖြစ်နေတဲ့အခါမျိုးတွေဆိုလို့ရှိရင်လေဟိုသူတို့အနေနဲ့ကူးနိုင်တယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကအကာအကွယ်ရှိဆုံးနဲ့ကိစ္စပို့ထားတယ်ပေါ့ဒီဟိုခုနပြောရဲဟီပါဖီတာရီဆိုတာလေသူ့အချိန်ရဲ့သတိကြီးကျွန်တော်လဲပြီးနေတယ်ဒီမှာ positive ဖြစ်ရှိရဲ့အဲ့ဆိုရင်အဲ့ဒီတဲ့အကုန်ပြုတ်လေအခုနကြီးတဲ့ကျန်ချရဲ့အပိုင်းဆိုလို့ရှိရင်လေအမေရိကန်ကနေပြီးတော့သူတို့ရဲ့ personal individual health declaration form ကိုသူတို့လက်ခံပြီးလက်ခံထားတယ်ဟို hotel quarantine ဆိုလို့ရှိရင် hotel quarantine center ကိုတစ်ခါတည်းဖြူရဲ့ဘောနော် facility ဆိုလို့ facility တန်းဖို့ပေါ့
ဟုတ်ကဲ့ခီးစဉ်ပြီးဆုံးသွားပြီဆိုရင်နောက်ပိုင်းလွတ်ဆောင်ရရဲ့အပိုင်းကိုရောပြောပြပါအောင်ခင်ဗျာ
ဆင်းသွားပြီဆိုတဲ့အချိန်မှာဒီကျွန်တော် disinfection ကိုပြန်လုပ်အဲ့ဒါကလည်းခုမှရန်ကုန်ကနေပြီးတော့ပလီချက်လို့သွားတယ်ပလီချက်ရောက်တယ်ရက်ကြီးတဲ့ပါသွားလို့ရှိရင်အဲ့ဒီအရေအကုန်ဆင်းပြီးလေးကိုပိတ်ပြီးတော့ disinfection လုပ်လိုက်တယ်ပေါ့နော်ဟိုသက်ဆိုင်ရာဟိုဘက်ဟိုတော့ကဟိုသူနီးလို့ကပဲမြန်မာနိုင်ငံတရားဥပဒေနိုင်ငံအကုန်ဆင်းသွားပြီအချိန်မှာဒီကြီးကို disinfection ပြန်လုပ်တယ်ပေါ့အဲ့လိုဆင်းပြီးကြလုပ်တာအတွက်ဒီဘုံမှာကူးစီလာတော့အကြောင်းတအားနေပေါ့ဒီတိုင်းရှိပြဖို့မရှိခဲ့ဘူးဆိုလို့ရှိရင်
ပြပရောက်မြန်မာပြည်အတွက်ကဲ့စဲရေးလျင်ခီးစဉ်တွေပြန်တန်းပေးနေရဲလျင်မှုကြီးဥအောင်ပိုကို VOE ကဆက်သွယ်မေးမြန်းခဲ့ရဖြစ်ပါတယ်ကျွန်တော်ကတော့အစောထပ်ပ
ါတောက်ချာနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်မှာပါကျွန်မအင်ဂျင်နိုင်ပါရှင်ဒီဟိတ်တရားရုံးကရိုဟင်ဂျာအမှုနှောင့်နှေးနိုင်ကြောင်းကောင်းစင်နဲ့အနာဒိုလူသတင်းအေဂျင်စီမှ Rires El Khali ရေးသားထားတဲ့ဆောင်းပါးကိုတင်ပြမှာပါ။နိုင်ငံတကာတရားရုံး ICJ မှဂမ်ဘီယာကရိုဟင်ဂျာအမှုနဲ့တရားစွဲဆိုထားတာကိုမြန်မာဘက်ကပြန်ပြီးကန့်ကွက်ထားတဲ့အတွက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ အနေနဲ့မြန်မာရဲ့ကန့်ကွက်ချက်ကိုအရင်ဆုံးကင်တွယ်စစ်ဆေးမှာဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့မြန်မာကိုအရေးယူဖို့ ICJ မှာတင်သွင်းထားတဲ့အမှုအတွက်တရားရုံးအနေနဲ့အပြည့်အစုံအမိန့်တွေချမှတ်ဖို့နှောင့်နှေးမှုတွေရှိလာနိုင်တယ်လို့ဆိုပါတယ်။မြန်မာအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးစာချုပ်ချိုးဖောက်မှုဆွဲချက်နဲ့2019ခုနှစ်မှာဂမ်ဘီယာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာအမှုဆွဲတင်ခဲ့တာဖြစ်ပါတယ်။ဒီလိုဂမ်ဘီယာအနေနဲ့မြန်မာကိုအမှုဆွဲနိုင်သလားဆိုတာမြန်မာအစိုးရဘက်ကမေးခွန်းထုတ်ကန့်ကွက်ထားတာဖြစ်တယ်လို့နယူးယောက်ခြေဆိုင် Global Justice Center ကိုကိုကဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ပြင်းထန်လာတဲ့နှိမ်ပန်းနှိပ်စက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးရေးဗဒိန်ညင်စာချုပ်ကိုချိုးဖောက်ရာရောက်နေတယ်လို့ဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတာဖြစ်ပါတယ်။ Global Justice Center ရဲ့ထုတ်ပြန်ချက်အရမြန်မာဘက်ကကန့်ကွက်ထားမှုကို ICJ တရားရုံးအနေနဲ့အရင်ဆုံးစစ်ဆေးမှဖြစ်တဲ့အတွက်နောက်ဆုံးအပြည့်အစုံအမိန့်ချမှတ်ဖို့နောက်ထပ်တစ်နှစ်လောက်ထပ်ပြီးကြာနိုင်ခြေရှိတယ်လို့ဆိုပါတယ်။ဂမ်ဘီယာကတင်ထားတဲ့အမှုအတွက် ICJ တရားရုံးကို2019နိုဝင်ဘာလမှာမြန်မာဘက်ကပနာမကန့်ကွက်ချက်တင်သွင်းနေတာဖြစ်ပါတယ်။ဒီကန့်ကွက်ချက်နဲ့ပတ်သက်လို့မြန်မာအစိုးရကအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့2019ဒီဇင်ဘာလမှာ ICJ ကပြုလုပ်တဲ့ဂျားဖြတ်အရေးပေါ်အစီအမံတွေနဲ့ပတ်သက်လို့ကြားနာပွဲမှာမြန်မာဘက်ကထွက်ဆိုချက်တွေတင်ပြချက်တွေကိုကြည့်ရင်ဂမ်ဘီယာအနေနဲ့မြန်မာကိုအမှုဆွဲနိုင်ဖို့အနေအထားရှိမရှိဆိုတာကိုမြန်မာဘက်ကအဓိကစိန်ခေါ်ခြေပပြောဆိုသွားကြောင်း Global Justice Center ကလေ့လာတုံ့တက်ခဲ့ပါတယ်။ဒီလိုမြန်မာရဲ့ပနာမကန့်ကွက်ချက်ကို ICJ တရားရုံးမှာတင်သွင်းထားခြင်းအပြင်မြန်မာအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကိုချိုးဖောက်ခြင်းရှိမရှိဆိုတာကိုတရားရုံးအနေနဲ့စီရင်ချက်ချလို့မရနိုင်သေးပဲဒီကန့်ကွက်ချက်ကိုအရင်ဆုံးစီစစ်ဆုံးဖြတ်ရမှာဖြစ်တယ်လို့မြန်မာအစိုးရဘက်ကယုံကြည်ထားကြောင်း Global Justice Center ကပြောပါတယ်။ဒါ့အပြင်ဒီလိုကန့်ကွက်မှုတွေလှုပ်ခြင်းအပြင် ICJ တရားရုံးဘက်ကအဓိကအမှုကိုကင်တွယ်စီရင်တဲ့အခြေအနေထိရောက်ချင်မှရောက်နိုင်တယ်လို့ဆိုပါတယ်။ ဒါပေမဲ့လည်း2020ပြည့် January လမှာ ICJ တရားရုံးကရခိုင်ပြည်နယ်မှာကျန်နေတဲ့ရိုဟင်ဂျာတွေအတွက်ဂျားဖြတ်အရေးပေါ်စီမံဆောင်ရွက်ချက်တွေလှုပ်ဆောင်ဖို့မြန်မာပေါ်ချမှတ်ခဲ့ပါတယ်။အဲ့ဒီထဲမှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကနေတားဆီးကာကွယ်ဖို့စစ်တပ်နဲ့အခြားလုံခြုံရေးလက်နက်ကိုင်ဖွဲ့တွေအနေနဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလုပ်ရက်တွေကိုထပ်ပြီးမကျူးလွန်စေဖို့တပ်တွေအထောက်အထားတွေကိုမဖြတ်စည်းဘဲထိမ့်သိမ်းမှုစတဲ့အချက်တွေပါဝင်ကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုထားခြင်းမရှိပါဘူ
း။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းVOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဆေဆူရခိရဲ့ရက်ွက်ကြေးရွာအုပ်စုညင်ဝုတ်ပြင်ပြမှုတိဆောက်ရေးအဖွဲ့ဟာအခုခေတ်မှာရက်ကြေးအုပ်ချုပ်ရေးအဖွဲ့ဖြစ်လာပါတယ်။ဒါပေမဲ့ပြည်သူလူထုပါဝင်မှုကတော့နည်းနေသေးကြောင်းဥုံခင်းကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ထွေထွေအုပ်ချုပ်ရေးဌာနရဲ့စည်ရဲအရာမြမပြည်မှာကျေးရွာပေါင်း6300ကျော်ရှိပြီးကျေးရွာအုပ်စု13000ကျော်နဲ့ရက်ွက်3400ကျော်ရှိပါတယ်။စစ်ဆိုးရခင်မှာရက်ွက်ကျေးရွာအုပ်စုညင်ဝင့်ပြည်ပြမှုတိဆောက်ရေးအဖွဲ့ကအုပ်ချုပ်ပါလေ။ဒီအဖွဲ့မှာအရက်လူကြီး3ဦးနဲ့ထွေအုပ်ဦးစီးဌာနအမှုထမ်းစည်ရဲ2ဦးပါဝင်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2010နှစ်မှာရက်ွက်တော့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကိုပြဋ္ဌာန်းပြီးရက်ကျေးအုပ်ချုပ်ရေးမှုကိုစိန်စုကိုယ်စားလှယ်တွေကလျှောက်ဝက်မဲဆန္ဒပေးပြီးရွေးချယ်တဲ့စနစ်ပေါ်ပေါက်လာပါတယ်။ရက်ကျေးအုပ်ချုပ်ရေးမှုရဲ့လုပ်ငန်းတာဝန်ဟာအများကြီးပါ။လုံခြုံရေးတရားဥပဒေစုမိုးရေးရက်ရွာအေဂျင့်တာယာရေးပြည်သူအကျိုးဆောင်ရွက်ရေးကျေးလက်ဖွံ့ဖြိုးရေးဆင်းရဲနွမ်းပါမှုလျော့ချရေးလေယာဉ်မြေစီမံခန့်ခွဲခြင်းမြေကုန်နဲ့အစိုးရချင်းငွေကိုကောက်ခံပေးခြင်းအဘောအန်ဒီကာဝေးကေဇေးပြန်လည်နေရခြားသားရေးစတာဒီအများပြပါဝင်ပါတယ
်များပြလာတဲ့လုပ်ငန်းတွေကိုရက်ကျေးအုပ်ချုပ်ရေးမှုဆောင်ရွက်နိုင်ဖို့အတွက်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကရက်ကျေးအုပ်စုစည်းရေးခံနာရမယ်လို့2012ဥပဒေအခန်း14မှာဖော်ပြပါတယ်ရက်ကျေးအစည်းအဝေးရဲ့ဆုံးဖြတ်ချက်တွေကိုရက်ကျေးအုပ်ချုပ်ရေးမှုရဲ့ညွှန်ကြားချက်အတိုင်းစည်းရေးကအကောင့်ထဲဖော်ရမယ်လို့ဥပဒေမှာရေးထားပါတယ်ကျေးရွာအုပ်စုမှာထားရှိရမယ့်စီရင်စရာနဲ့ပုံစံဒီကောက်ယူတာကိုလည်းစီရေးဝန်ထမ်းကပဲလုပ်ရမယ်လို့ဆိုပါတယ်။ပြည်ထောင်စုအစိုးရရဲ့ချင်းမြင့်ထောက်ပံ့ငွေကိစ္စ၊ရုံးသုံးစရိတ်စီရင်လုပ်တဲ့ကိစ္စစတဲ့အသုံးစရိတ်ပြန်နှံကိုရက်ကြီးစီရေးကရေးဆွဲပြီးရက်ကြီးအုပ်ချုပ်ရေးမှုကိုတင်ပြရပါတယ်။ဒါကြောင့်ရက်ကြီးစီရေးကပြည်စုထိန်းသိမ်းထားတဲ့ပုံစံပေါင်း33ခုရှိပါတယ်။ဒါကြောင့်ရက်ကြီးအုပ်ချုပ်ရေးမှုကိုရွေးချယ်တင်မြှောက်ထားပေမဲ့ရက်ကြေးရုံးကိုအုပ်ချုပ်သူတွေဟာထွေအုပ်ဦးစီးဌာနရဲ့အမှုတန်းတွေဖြစ်နေပါလေ
။အစိုးရရန်တရားမှာအနေဆုံးအဆင့်ကနေပြည်သူလူထုတိုက်ရိုက်ထိတွေ့နေတဲ့ရက်ကြေးအုပ်ချုပ်ရေးမှုရဲ့အခမ်းကဏ္ဍဟာပြုပြင်ပြောင်းလဲရေးမှာအလွန်အရေးကြီးပါတယ်။ရက်ကြေးအုပ်ချုပ်ရေးမှုနဲ့ပတ်သက်ပြီးပြည်သူသဘောထားကိုသိရအောင်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP က2014တနှစ်လုံးတိုင်းနယ်ပြည်နယ်14ခုကလူပေါင်း 9,000 ကျော်ကိုမေးမြန်းစုံစမ်းပါတယ်။ရည်ရချီမှုဆက်သွယ်ကောင်းမွန်မှုအလို့ခံရရှိမှုကိုအများစုကလိုလားကြောင်းဖော်ပြကြပါတယ်။ကျင့်လက်ဒေတာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကြံစည်တွေကိုရက်ကျေးအုပ်ချုပ်ရေးမှုကဖြည့်ရှင်းရမယ်လို့မေးမြန်းခံရသူ35ရာခိုင်နှုန်းကယူဆပါတယ်။ကျင့်လက်ဖွံ့ဖြိုးရေးကြံစည်တွေကိုအစိုးရသိပေမဲ့ဘာမှလုပ်မပေးနိုင်ဘူးလို့ယူဆသူက65ရာခိုင်နှုန်းရှိပါတယ်
။ပြည်အဝတီတိုင်းဒေတာကြီးကဖျားပုံဒေဒီရဲ့ကြိုက်လက်နဲ့ဘူကလေးမြို့နယ်တွေကိုတန်လွင်နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကကွင်းဆင်းလည်လာပြီးလွန်ခဲ့တဲ့ဩဂတ်လကအစည်းအဝေးခန်းစာထုတ်ပြန်ပါတယ်ရက်ကြီးအုပ်ချုပ်ရေးမှာပြည်သူလူထုပါဝင်မှုကိုလည်လာတဲ့ကွင်းဆင်းသုတေသနဖြစ်တယ်လို့ဆိုပါတယ် မိမိနဲ့သက်ဆိုင်တဲ့ဆယ်အိမ်မှုရာအိမ်မှုနဲ့အုပ်ချုပ်ရေးမှုရဲ့အမည်ကိုပြည်သူ85ရာခိုင်နှုန်းကသိကြပါတယ်။ထောက်ကန်စာပေးတာနဲ့ပြဿနာဖြေရှင်းပေးတာလောက်သာသိကြပြီးအုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့လုပ်ငန်းကိုအသေးစားမသိသူကအများစုဖြစ်နေပါတယ်။ပြည်သူအခွင့်အရေးကိုလည်းမသိသူကပိုများပါတယ်။ရက်ကြီးအုပ်ချုပ်ရေးဥပဒေကိုကြားဘူးသူများပေမဲ့မြင်ဘူးသူဖတ်ဘူးသူကမရှိသလောက်ဖြစ်နေပါတယ်။ဥပဒေပါအချက်လက်ကိုတဆင့်စကားတဆင့်ကြားပြီးသိရှိတာတွေဟာလွဲမှားနေတာတွေကများနေပါတယ်။
ဒါပေမဲ့ကျင်းလည်အုပ်ချုပ်ရေးဥပဒေကိုလူတိုင်းသိရှိထားတဲ့နယ်လူပြည်သူအများစုကယုံကြည်ကြပါတယ်။အုပ်ချုပ်ရေးမှုရွေးပွဲမှာကျင်းရွာအုပ်စုဟာမြို့ပေါ်ရက်ခွက်တဲ့ပိုပြီးတက်ကြွတယ်လို့တန်လွင်အဖွဲ့အစည်းအင်ကန်စာမှာဖော်ပြပါတယ်။ရက်ခွက်နဲ့ကျင်းရွာအုပ်ချုပ်ရေးဆိုတဲ့အမည်ဟာစစ်အစိုးရရဲ့ငြိမ်ဝှေ့ပြည်ပြားရေးခေတ်ကိုရောင်ပြန်ဟောက်တယ်လို့ဖြစ်နေတာမို့ဒီမိုကရေစီခေတ်လူထုပါဝင်မှုနဲ့ကိုက်ညီတဲ့အမည်တစ်ခုလွှဲပြောင်းပေးဖို့လိုတယ်လို့တန်လွင်အဖွဲ့ကအကြံပေးထားပါတယ်။ရက်ကြီးအုပ်ချုပ်ရေးမှူးရွေးခေါ်ပွဲဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအခြေခံကြတာမို့ပြည်သူလူထုပုံမူပါဝင်လာနိုင်အောင်ပြုပြင်ဖို့လိုပါတယ်။လက်ရှိစနစ်မှာရွေးကောက်တင်ပြောင်းထားတဲ့ကျင်းရွာအုပ်ချုပ်ရေးမှူးကိုမြို့နယ်အုပ်ချုပ်ရေးမှူးပြုပြင်နိုင်တာဟာလည်းရွေးကောက်ပွဲသဘောတရားကိုအားနည်းစေပါတယ်။ရွေးကောက်တင်ပြောင်းထားသူကိုအုပ်ချုပ်ရေးအရာရှိကပြုပြင်နိုင်တဲ့သဘောဖြစ်နေတာကိုပြင်ဆင်ဖို့လိုပါတယ်။NLD အစိုးရလက်ထက်2018ဒီဇင်ဘာလ28ရက်ကစပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဌာနလက်အောက်ကိုလွှဲပြောင်းပေးလိုက်ပြီးမှဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးပြစ်လာလိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အဆုတ်ရောဂါအခမ်းရှိသူတွေကိုဗစ်ဖြစ်လာရင်သတိပြုတင်တာကိုပြောပြထားပါတယ်။COPD ကနာရရှိအဆုတ်ဘွားဘန္နာယောဂအခမ်းရှိသူတွေမှာကိုဗစ်ပိုးကူးစက်ခံရရင်ကုသမှုခံယူရမှာအထူးပိုသတိပြုတင်တာတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့အထူးသတိပြုစရာတွေပါလဲ။ဘာကြောင့်ပါလဲ။ဒီကြောင့်အဆုတ်နဲ့ရင်ကောင်းထုတ်ခုဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တည်းအဆုတ်နဲ့သက်ရှိလမ်းကြောင်းဆရာဆေးပညာဌာနအငြိမ်းစားဌာနမှူးပါမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါလဲ။ဟုတ်ကဲ့ဆုံးတဲ့ရေကောင်းထွက်ခုဆရာဝန်ကြီးပမောခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလမှာအဆုတ်ယောဂအခမ်းရှိသူတွေမှာကိုဗစ်ဖြစ်လာခဲ့ရင်ပေါ့နော်ဒီပိုဆိုးနိုင်ရတဲ့အကြောင်းရင်းတွေနဲ့ဒီကိုဗစ်ယောဂနဲ့အဆုတ်ရဲ့ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ဘွားပန်းနာယောဂခွဲနိုင်တဲ့လက္ခဏာတွေအပြင်ဒီယောဂနှစ်ခုလုံးကိုကြိုတင်ကာကွယ်ရေးပေါ့နော်ပြောခဲ့အပြီးမှာဆရာကြီးဒီတစ်ခေါက်တော့ဒီယောဂဖြစ်လာခဲ့ရင်အခုလိုအဆုတ်ယောဂအခမ်းရှိသူတွေအနေနဲ့အဓိကဘာတွေသတိပြုလုပ်ဆောင်တင်တာကိုပြောမှာပါဆရာအဲ့ဒီတော့ပထမဆုံးအဓိကဘာကိုထောက်ပြတယ်လဲဆရာ
ဟုတ်တယ်ဗျာယောဂဖြစ်ရင်တော့ကျွန်တော်တို့တော်တော်စိုးရင်ရတယ်ဘာလို့တော်တော်စိုးရင်ရလဲဆိုတော့ခုလေခုထုံးကတော့ဟိုတာမန်လူတယောက်ကိုဗစ်ဖြစ်တယ်ဆိုရင်ကိုဗစ်ခုထုံးခုလိုက်ရုံပဲပေါ့ဒါပေမဲ့ဒီအဆုတ်ဘွားပန်းနာဖြစ်နေတဲ့သူတယောက်မှာကိုဗစ်ဖြစ်ပြီဆိုရင်ခုထုံးက2မျိုးဖြစ်တာပေါ့ဒီ COPD ဆိုတဲ့ဆုတ်ပတ်ပန်းနာကလည်းအဲ့ဒီကိုဗစ်ကြောင့်မလို့ယောဂါကြွလာတယ်သူ့ကိုလည်းလိုက်ပြီးတော့ပိုတိုးကူရတာပေါ့ကိုဗစ်ကိုလည်းကူရတာတပိုင်းပေါ့နှစ်ခုဖြစ်သွားတယ်ဆိုရင်စရာကောင်းတာကဒီ COPD ကငကိုရက်ဆောင်းရံပြောသလိုပဲအောက်ဆီဂျင်ကျကျနေတာအဲ့တော့ကိုဗစ်ဖြစ်ရင်လူကောင်းကိုဗစ်ဖြစ်ပြီဆိုရင်တော့မှတော့အောက်ဆီဂျင်ကျပြီးတော့အသက်အန္တရာယ်ရှိတာဟုတ်ကျွန်တော်ဒီဆုတ်ပတ်ပန်းနာသမားကငကိုရက်အောက်ဆီဂျင်ကျနေတာဆိုတော့ကိုဗစ်ဖြစ်လိုက်ရင်ပိုပြီးတော့အောက်ဆီဂျင်ကျတယ်အသက်အန္တရာယ်ရှိအဲ့တော့အောက်ဆီဂျင်ပေးမယ်ဆိုပါစို့ပေးရင်အချားလူတွေနဲ့မတူတာအချားလူတွေမှာအောက်ဆီဂျင်အများကြီးပေးလိုက်လို့ရတယ်ပြဿနာမရှိဘူးဒါပေမဲ့ COPD ဒီမှာမှာတချို့ဆိုးတဲ့လူတွေဆိုလို့ရှိရင်အောက်ဆီဂျင်အများကြီးပေးလိုက်ရင်ကာဗွန်ဒိုင်အောက်ဆိုက်လို့ခေါ်တဲ့ဒဏ်ငွေတွေကများလာပြန်တယ်များလာတဲ့အတွက်ကြောင့်အောက်ဆီဂျင်ပေးရနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်များလာကာဗွန်ဒိုင်အောက်ဆိုက်များတာခန္ဓာကိုယ်အတွက်ပိုပြီးတော့ဆိုးစေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဆိုးလာတာကိုဘယ်လိုလုပ်သိနိုင်မလဲဆရာ
ဘယ်လိုဆိုးစေလဲဆိုလို့ရှိရင်သူကမိန်လာတယ်တက်ရှူအားတွေမကောင်းတော့ဘူးပြီးရင်သတိမိသွားတတ်တယ်ဒါကြောင့်မလို့အောက်ဆီဂျင်ပေးတဲ့အခါမှာအောက်ဆီဂျင်လေဗယ်တစ်ခုတည်းကိုကျွန်တော်တို့တိုင်းလို့မရဘူးအခုတော့ကျွန်တော်တို့ pass oximeter ခေါ်တာပေါ့သွေးထဲရှိတဲ့အောက်ဆီဂျင်လေးတိုင်းတာပေါ့နော်ဒါလေးနဲ့လုပ်လို့မရတော့ဘူး arterial blood gas လို့ခေါ်တယ်သွေးထဲမှာရှိတဲ့အောက်ဆီဂျင်လေဗယ်တိုင်းမယ်ပြီးရင်ကာဗွန်ဒိုင်အောက်ဆိုက်လေဗယ်ကိုလည်းတိုင်းရမယ်ပေါ့နော်ဆိုတော့ကာဗွန်ဒိုင်အောက်ဆိုက်ကအရင်တက်သွားပြီဆိုလို့ရှိရင်လူနာမှိန်သွားမယ်မိသွားမယ်ပြီးရင်အသက်အန္တရာယ်ရှိမယ်အဲ့ဒီခါကျရင်ကျွန်တော်တို့ကရေအောက်ဆီဂျင်ပေးရုံနဲ့မရတော့ဘဲနဲ့အသက်ရှူချက်ကူရတဲ့အချိန်ကြီးရောက်တတ်တယ်အဲ့လိုအသက်ရှူချက်ကိုကူတဲ့အခါမှာ အဆုတ်သေးကိုပါဇက်ခဲနေပြီးတော့ငါမုံနှာခေါင်းထဲကနေပြီးတော့ပိုက်ထည့်မယ်ပြီးရင်အသက်ရှူစင်းနဲ့တင်းတယ်ပေါ့နော်ဗင်တီလေးတာခေါ်ပါတယ်အဲ့ဒါမျိုးနဲ့လုတ်တက်ခါမှာ risk ဆရာအရင်များတယ်လူနာတွဲလည်းများတယ်ထည့်ပေးတဲ့ဆရာဝန်တွေလည်းများတယ် ICU bed ဆိုတာလည်းအရင်ကတမိုးရှိတဲ့ bed ပေါ့နော်သူကဘယ်နည်းကြာမလဲကုန်ကျစရိတ်ကလည်းအများကြီးရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ကုထုံးရောရှိသေးလားဆရာ
ဂျားထဲမှာပါရှိလဲဆိုရင်ရိုးအောက်ဆီဂျင်ပေးတာရယ်ဆောရံပြောတဲ့ set invasive ventilation ပေါ့အသက်ရှူစက်တင်းတာရယ်ဂျားထဲမှာတစ်ခုရှိသေးတယ်9 invasive ventilator ဆိုတော့ရှိတယ်။ပိုက်ကိုအဆုတ်သေးကိုမထည့်တော့ဘူး။မထည့်ဘဲနဲ့နှာခေါင်းနဲ့ပါးစပ်ကို mask နဲ့အုပ်မယ်။ပြီးလို့ရှိရင်ဆောင်းရံပြောတဲ့အသက်ရှူစက်နဲ့တတ်ပေးထားတာပေါ့။ကျွန်တော်တို့ခေါ်တာတော့ NIV လို့ခေါ်ပါတယ်။အဲ့ဒါနဲ့ကျွန်တော်တို့ကပေးလို့ရတယ်။ဒါပေမဲ့အဲ့လိုပေးလို့ရှိရင်လည်းပြဿနာကဆောင်းရံပြောတဲ့ပိုက်ထည့်ပြီးတော့အသက်ရှူစက်တင်းတာတော့အားမရှိဘူး။တစ်ချိန်တည်းမှာသူကထွက်သက်ဝင်သက်ရှိတဲ့ထွက်သက်လေထဲမှာ virus ပေါ်ပါတယ်။အပြင်ကိုထပ်ပြီးတော့ကူးဖို့အတွက်ကအရင်လွယ်ရပဲပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့နောက်ထပ်ရောစုံရစရာရှိသေးလားဆရာ
နောက်တစ်ခုကဒီကျွန်တော် COPD ပန်းနံရင်ကျက်အဆုတ်ပွားပန်းနံသမားတွေမှာချက်တဲ့အခါမှာကျွန်တော်က nebulizer လို့ခေါ်တဲ့အငွေ့ရှူစက်နဲ့သုံးတဲ့အခါမှာလူနာချောင်းဆုတ်တဲ့ချောင်းဆုတ်ပြီးရင်တခါလေသူကအဲ့အငွေ့ရှူစက်ပေးလိုက်ရင်ဘေးနားကိုချောင်းပြန်ဆိုရင်အဲ့ဒီတဲကနေပြီးတော့အမုံမွားရင်းနဲ့ပိုးမွားရင်းနဲ့ပြန့်ပြီးတော့ဘေးနားလူတွေပါကျန်းမာရေးဝန်ထမ်းတွေပေါ့အထူးသဖြင့်အကူဆက်မှုဖြစ်စေနိုင်ပါတယ်ဒါမှမဟုတ်တာမန်လူတယောက် COVID ဖြစ်တာနဲ့ COPD ရောဂါရှိတဲ့လူနာတယောက်ကိုဗစ်ဖြစ်တာနဲ့ဆိုရင်လူနာအတွက်လည်းတော်တော်လေးအန္တရာယ်ကြီးရယ်ကုပေးရတဲ့ပြုစုစောင့်ရှောက်ပေးရတဲ့ဆံမဆံမတွေသူတို့အတွက်လည်းအန္တရာယ်ပိုပြီးတော့များတယ်ဆိုတဲ့အခြေအနေရှိပါတယ်ဗျ
ဟုတ်ကဲ့ဆရာကြီးအခုလိုကိုဗစ်ကာလမှာပေါ့နော်အဆုတ်ရောဂါအခံအထူးသဖြင့် COPD ရှိတဲ့သူတွေအနေနဲ့နောက်ထပ်ရောစိုးရိမ်ရစရာရှိသေးလားဆရာ
နောက်တစ်ခုကတော့ OBD ကိုကျွန်တော်တို့ကခဏခဏခေါ်လို့မရဘူးဖြစ်နေတာပေါ့အဲ့ဒီခါကျတော့ဒီ COPD ဆိုတဲ့ရောဂါကအဆုတ်တစ်ခုတည်းမဟုတ်ဘူးသူနဲ့တွဲပြီးတော့ဖြစ်နေတဲ့ရောဂါတွေရှိသေးတယ်ဥပမာအဖြစ်နှလုံးယောဂာအစာယူလမ်းကြောင်းနဲ့ပတ်သက်တဲ့ယောဂာအယူယောဂာစသဖြင့်အဲ့ဒါတွေတွဲနေတတ်တယ်။အဲ့ဒီယောဂာတွေကိုကျွန်တော်တို့ကပုံမှန်လာတိုင်းလာတိုင်းမှာစစ်ကြည့်ရတယ်ပေါ့နော်။အဲ့တော့ခုကအဲ့ဒါစစ်ဆေးမှုမရှိဘူးဆိုတော့အဲ့ဒီယောဂာတွေတွဲပြီးဖြစ်နေကြတယ်တော့လည်းကောင်းဆိုတော့ COB ယောဂာကနေပြီးတော့အဲ့ဒီယောဂာတွေကိုဆက်ပြီးဝင်သွားတာမျိုးတော့လည်းကောင်းဖြစ်နိုင်တယ်ပေါ့။အဲ့ဒါကြီးကျွန်တော်တို့ကပုံမှန် check up လုပ်ပေးနိုင်တော့ဘူးဆိုတဲ့အတွက်သူတို့တွေအားနေရတယ်ပေါ့နော်။နောက်ဆိုတော့ပြောတဲ့ TV ကိစ္စကျွန်တော်နိုင်ငံက TV တော်တော်များတယ်။ COB patient ကTV လဲတွဲပြီးတော့ရှိနေနိုင်တာပေါ့အခု stay home လုပ်လိုက်တဲ့အခါကျတော့ TV လူနိုင်လဲ TV ဆေးကန်းသွားဖို့အခက်အခဲရှိတယ် TV ဆစ်ဆေးဖို့အတွက်လည်းအခက်အခဲရှိတယ်ဆိုတော့ TV case တွေကအိမ်မှာပဲနေနေကြတယ်အိမ်မှာပဲနေပြီးတော့အတူနီးနီးကပ်ကပ်နေခဲ့မယ်ဆိုရင်တယောက်နဲ့တယောက်ယောဂကူးဖို့ကတိတ်ပြီးတော့လွယ်ရပဲအဲ COPD ဓမ္မနဲ့ TV နဲ့တွေ့လိုက်တော့သူ့မှာအဲနှစ်တက်ကွန်းသုံးတက်ကွန်းနားတော့တာပဲအဲတော့ပို့ပြီးတော့ယောဂလည်းကြွာလာတယ်တယောက်ကနေတယောက်ကိုလည်းထပ်ပြီးတော့ကူးဖို့များတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနောက်ထပ်ကိုဗစ်မှာလည်းဒီယောဂါတွေကသေဆုံးမှုအဓိကဖြစ်စေတာကိုတွေ့ရတာပေါ့ဆရာတို့ထူးထူးနဲ့ဒီနှလုံးယောဂါမျိုးပေါ့နော်
ဟုတ်တယ်ဗျဟုတ်ပါတယ်ဗျ
အဲ့တော့သူတို့အတွက်ရောဆရာရဲ့အခုလိုယောဂါတွေတွေ့ရှိနေရင်ဘယ်လိုမျိုးဆရာအကျံပေးခြင်းလဲ
ဟုတ်တယ်ဗျအခုအချိန်ကတော့ကိုဗစ်ကြောက်တော့အပြင်ကိုမထွက်နိုင်ကြဘူးပေါ့နော်အဲဆေးရုံဆေးကမ်းလေးကျွန်တော်ကခဏခဏပုံမှန်လာပါဆိုတာမျိုးလုပ်လို့မရဘူးပေါ့ဗျအဲ့တော့ယောဂါလက္ခဏာထူးခြားပြီးခံစားရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကိုအမြန်ဆက်တွေ့ပါprivacy ဆေးရုံတွေမှာတော့ကျွန်တော်တို့ tele consultation တွေတွေ့နေကြကြလုပ်ပါတယ်အဲ့ဒါမျိုးနဲ့ဆက်လိုက်ရင်တော့ဒီမှာတန်တရားရှိတယ်ဆိုပါစို့ဒီအဆုတ်ပါပန်းနာသမားရင်မတ်တွေအောက်နေတယ်ဆိုပါစို့အဆုတ်ကြောင့်အောက်တာလည်းဖြစ်နိုင်တယ်နှလုံးကြောင့်အောက်နေတာလည်းဖြစ်နိုင်တာပေါ့အဲ့တော့ ECG တွေကျွန်တော်တို့ဆွဲကြည့်လိုက်ရင်ဟိုကကျွန်တော်သိနိုင်တာပေါ့နော်ဆက်တဖြင့်အဲဒီလိုလုပ်တာတွေလည်းရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဆေးရုံဆေးကမ်းမဖြစ်မနေသွားသင့်တဲ့အခြေအနေမျိုးအတွက်ပေါ့ဆရာပါကိုအဓိကထောက်ပြခြင်းလ
ဲအခုလူနာတွေလူအိမ်တော်တော်များများမှာတော့ဘာသွားရှိနေလဲဆိုလို့ရှင်ပတ်အောက်ဆီမီတာလို့ခေါ်တဲ့သွေးထဲအောက်ဆီဂျင်တိုင်းနဲ့ဆက်လေးတွေကတော်တော်များများစောင့်ထားကြတာတွေ့ရတယ်။အဲ့ဒါလေးကတော်တော်လေးအကျိုးရှိတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာနှလုံးခုန်တဲ့နှုန်းလည်းပါတယ်အောက်ဆီဂျင်လည်းပါတယ်။ဆိုတော့အဲ့ဒီကလည်းကျွန်တော်တို့နဲ့ဒီ tele consultation လုပ်တဲ့အခါမှာဥမာအောက်ဆီဂျင်ဘလောက်ကျနေလဲခန္ဓာက95ရှိတယ်အခုကတော့90အောက်ကျောင်းနေဒါရေးကြည့်တာပေါ့။နှလုံးခုန်တာအရင်တော့ဆို80ကျော်ရှိရယ်ခုက50ဖြစ်နေအာဒါဆိုရင်နှလုံးခုန်တာမှားနေသလားဆီဂျင်မမှန်ဘူးလားသတိပြန်ဒါသူတို့ဆေးရုံဆေးကောင်းဘယ်လိုလာပါဘယ်လိုလုပ်ရပါမလဲသတိပြန်ဒီလိုပြောရတာပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဗာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံမြို့နယ်မှာကရင်တော်လှန်ရေးနေ့မကျင်းပဖို့တပ်မတော်ကကန့်ကွက်စာပေးပို့ခဲ့ပါတယ်။ချင်းပြည်နယ်ပလောဝါမြို့နယ်ပြည်သူလွတ်တော်မှအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်လောင်းကနေကန့်ကွက်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်က Development Media Group သတင်းဌာနအက်ဒီတာနဲ့သတင်းထောက်တဦးကိုဆက်သွယ်ရေးပုံမှန်66နဲ့တရားစွဲဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ်ထီလော်သေးထကျေးရွာမှာ82နှစ်မြောက်ကရင်တော်လှန်ရေးနေ့မကျင်းပဖို့တပ်မတော်ကကန့်ကွက်စာပို့တာနဲ့ပတ်သက်ပြီးနေရာပြောင်းရွှေ့မကျင်းပနိုင်ဘူးလို့ KNU လက်အောက်ခံ KNLA တပ်မဟာ၅ဖက်ကပြန်လည်ပြောဆိုလိုက်ပါတယ်ကရင်တော်လှန်ရေးနေ့ကိုထီလော်သေးထကျေးရွာမှာကျင်းပခွင့်မပြုဘဲကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ၅ဌာနချုပ်ဒေဘူးနိုနေရာမှာပဲပြန်လည်ကျင်းပဖို့အရှိတောင်တိုင်းစစ်ဌာနချုပ်ကတပ်ဆိုင်ရာ KNU ဆက်ဆိုင်ရေးယုံထံဇန်နဝါရီလ22ရက်နေ့မှာအသိပေးစာပေးပို့တာရှိတဲ့အပေါ် KNU ဘက်ကပြန်လည်ပြောဆိုတာလည်းဖြစ်ပါတယ်။အဲ့ဒီနေရာမှာကရင်တော်လှန်ရေးနေ့ကျင်းပရင်မြန်မာအစိုးရနဲ့တပ်မတော်ကိုအနောက်ရှက်တစုံတရာဖြစ်ပေါ်နိုင်ခြေမရှိတာကြောင့်ထီလော်တေထရွာမှာပဲကျင်းပမှာဖြစ်တယ်လို့ KNLA တပ်မဟာ၅ကဇန်နဝါရီလ25ရက်နေ့ကပြန်ပေးပို့တဲ့အကြောင်းပြန်စာမှာပြောဆိုထားပါတယ်
။2020ခုနှစ်အထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ပလောဝါမြို့နယ်ပြည်သူ့လူထုမဲဆန္ဒနယ်မြေမှာအနိုင်ရရှိခဲ့တဲ့ဦးစိန်အောင်ကိုပြိုင်ဘက်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးဖွံ့ဖြိုးရေးပါစီကစလိုင်းခွဲရံကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ထံကန့်ကွက်လွှာပေးပို့ထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ထံကန့်ကွက်ရတဲ့အကြောင်းရင်းတွေထဲမှာတော့ပလောဝါမြို့နယ်ကိုစလေးအုပ်စုမှာရွေးကောက်ပွဲမကျင်းပပေးတာနိုင်ငံဝန်ထမ်းမဟုတ်တဲ့သူတွေကိုမဲယုံမှုပြစ်ခတ်တာရွေးကောက်ပွဲနီးကတဲ့ချိန်ထိစမီးမျိုးပေါ်ရှိစစ်ဘေးရှောင်ပြည်သူတွေကိုအသံငါငွေကြေးပေးအပ်တာနိုဝင်ဘာလ9ရက်နေ့ထိရွေးကောက်ပွဲမဲဆွယ်မှုတွေပြုလုပ်တာစတာတွေပါဝင်အချက်ကိုချက်ရှိတယ်လို့စလိုင်းခွဲရံကပြောပါတယ်2020အထွေထွေရွေးကောက်ပွဲမှာပလောဝါမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် NLD ပါတီကဦးစိန်အောင်ဟာဇန်နမဲစုစုပေါင်း 3,540 ကုမဲရရှိခဲ့ပြီး USDP ပါတီကဆလိုင်းခွဲရံကတော့ဇန်နမဲစုစုပေါင်း 3,346 မဲရရှိပြီးတော့ဦးစိန်အောင်ကို203မဲနဲ့ရှုံးနေခဲ့တာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မိုင်းပန်မြို့နယ်ထဲမှာလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကိုမိုင်းပန်မြို့အခြေစိုက်အစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်ရမှာအစိုးရဘက်ကတေကြေတံရရမှုရှိခဲ့ပါတယ်ဇန်နဝါရီလ25ရက်နေ့မှာမိုင်းပန်မြို့အနောက်ဘက်နမ်တင်းအုပ်စုမင်းဟောင်းရွာအနီး RCSS SSA လှုပ်ရှားရာတောပိုင်းမှာမိုင်းပံမြို့နားလောရွာအခြေစိုက်ခမရ905တပ်ကအင်အား60ခန့်ကဝင်ရောက်တိုက်ခိုက်တာဖြစ်ကြောင်းတိုက်ပွဲကြောင့်အစိုးရတပ်မတော်သား3ဦးကြဆုံးပြီး4ဦးဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်း RCSS SSA ပြောခွင့်ရဗိုလ်မှူးစိုက်ခမ်းဆမ်ကပြောပါရယ်ဒါပေမဲ့တပ်မတော်ဘက်ကအတည်ပြုချက်တော့မရခဲ့ပါဘူးအဲ့ဒီနေ့ကတိုက်ပွဲမှာအစိုးရတပ်မတော်ဘက်က60မမလက်နက်ကြီးတွေနဲ့တောပိုင်းကိုပစ်ခတ်ခဲ့ကြောင်းလဲမိုင်းပန်ဒေတာခန့်တွေကပြောပါရယ်RCSS SSA ဟာအစိုးရနဲ့ NCE အပြစ်ခရစေးရေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်တယ်လို့အစိုးရတပ်မတော်ကလည်းဇန်နဝါရီလကုန်အထိတဖက်သက်အပြစ်ရကြောင်းကြေညာထားပါတယ်
။ရခိုင်ပြည်နယ်အတွက်ကိုဗစ်ကာကွယ်ဆေးတွေဇန်နဝါရီလ23ရက်နေ့ပရမကျင်ရောက်ရှိလာပြီးဖြစ်တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အခုရောက်ရှိလာတဲ့ကာကွယ်ဆေးတွေဟာအိန္ဒိယနိုင်ငံကမြန်မာနိုင်ငံကိုလှူဒါန်းတဲ့ဆေးတွေထက်ကတချို့အဝတ်ရှိပြီးဒီလ29ရက်နေ့မှာကျမရေးဝန်ထမ်းတွေကိုဦးစားပေးနေတဲ့စတင်ထုတ်ပေးမှာပါ။အိန္ဒိယနိုင်ငံကပရမကျင့်လူဒန်းနဲ့ဆေးလုံးပေါင်းတသန်းကျော်ကိုစိုင်းဒေတာကြီးနဲ့ပြည်내တွေကကျမရေးဝန်ထမ်းတွေအစိုးရဖွဲ့ဝင်တွေနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကိုဦးစားပေးထုတ်ပေးသွားမယ်လို့အန်ဆာနဲ့ကျမရေးဝန်ကြီးဌာနကမကြာသေးမီကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာ COVID-19 ကူးစက်ရောဂါကြောင့်လူပေါင်း40နီးပါးသေဆုံးခဲ့ရပြီး၊ရာနဲ့ချီတဲ့သူတွေလည်းကူးစက်ခံခဲ့ရပါတယ်။
မွန်ပြည်နယ်မြို့တော်မြို့နယ်နီးပတော်ရွာသားရာပါချန်လုတ်တာကိုထွန်းဝင်းအသက်32နှစ်ကိုလူသတ်မှုတန်တရနဲ့ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကကမာဝဲရဲစခန်းကဖမ်းဆီးခေါ်ဆောင်သွားပြီးနောက်အမှုစစ်ဆေးနေစဉ်တည်ဆုံသွားတဲ့အတွက်နှစ်နာသူမိသားစုကလူသတ်မှုနဲ့ပြန်လည်အမှုဖွင့်တိုင်ကြားသွားမယ်လို့မိခင်ဖြစ်သူဒေါ်ဆာနာကပြောပါတယ်။ ဒီဘတော်ကျေးရွာမှာရွှေပြောင်းလုတ်သားတူလက်တယ်မပေါ်ဘဲအသက်ခံရမှုကိုတန်တရားရှိတယ်လို့ဆိုပြီးကိုထွန်းဝင်းကိုကမာဝက်နယ်မြေရဲစခန်းအတွင်းစစ်ဆေးနေစဉ်ဦးခေါင်အတွင်းတန်ရံနဲ့တေဆုံးခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူဒေါ်စနာကဆိုပါတယ်ဒါပေမဲ့ဒီဘတော်ကျေးရွာအုပ်ချုပ်ရေးမှုနဲ့ကမာဝက်နယ်မြေရဲစခန်းကစခန်းမှုတို့ကတေဆုံးသူကိုဝင်းထွန်းကိုရဲတပ်ဖွဲ့ဝင်တွေ ဖော်ပြထားပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်စစ်တွေအခြေဆိုင် Development Media GroupDMG သတင်းဌာနကဒုတာဝန်ခံ editor ကိုနေဝင်းဆန်နဲ့သတင်းထောက်မတ်နင်းနွယ်တို့ကိုအစိုးရတပ်မတော်ကဆက်သွယ်ရေးပုံမှန်66နဲ့စစ်တွေမြို့အမှတ်1ရဲစခန်းမှာမကြသေးမီကအမှုဖွင့်ထားပါတယ်ဒီအကြောင်းမောင်အေးရဲ့စူးစီးချက်ကိုမိကလျာမုံကနေတင်ဆက်ပေးထားပါတယ်
အစိုးရတပ်မတော်ကဆက်သွယ်ရေးပုံမှ66နဲ့တရားစွဲဆိုခံထားရတာနဲ့ပတ်သက်လို့တရားစွဲဆိုခံထားရသူ DNG သတင်းဌာန Editor ကိုနေဝင်းစံကအခုလိုပဲပြောပါတယ
်ကျွန်တော်တို့ DNG သတင်းဌာနကဇန်နဝါရီလစီးရီးနေ့မှာပေါ်ပြခဲ့တယ်ကျွန်တော်တို့တော့နေနေဒီမာလာကြီးရောဒါသတင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမှုဖွင့်ရလို့ပြရခင်ဗျာဒီကိစ္စအဲ့ဒီသတင်းကကြတော့ဒီမာလာကြီးရောကနေပြီးတော့ဟောဆန်တင်အမြာကိုဒီကျွန်တော်တို့ကအရှိဝါကြီးဆောက်တော်ရည်ဆိုတဲ့ဒီကျေတာကိုပြန်ဖြည့်ရှင်းတဲ့ပတ်သက်ပြီးတော့ဖော်ပြတာပေါ့နော်အဲ့ဒီပတ်သက်တဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကနှစ်ဆင်လာလို့ပြရတယ်ခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကကြောက်တော်မြို့နယ်မာလာကြီးရွာကစပားတောင်900ကျော်ကိုအစိုးရစစ်တပ်ဖွဲ့ဝင်တချို့ကယူဆောင်သွားတယ်လို့သတင်းရေးသားခဲ့တဲ့အတွက်သမတော်ကိုအတရေဖြတ်မှုနဲ့အခုလိုအက်ဒီတာကိုနေဝင်းစံနဲ့သတင်းထောက်မနှွယ်သူတို့ကိုဇန်နဝါရီလ23ရက်နေ့ကစစ်သွေးမြို့မှတ်နေ့ရဲစခန်းမှာဘိုးမူဖုံးမြင့်ကျော်ကအမှုဖွင့်ခဲ့တာပါတရားစွဲဆိုခံထားရတာနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းသမားတမက MPC ကိုတိုင်ကြားထားပြီးဥပဒေကြောင်းအရရင်ဆိုင်သွားမှဖြစ်တယ်လို့လည်းကိုနေဝင်းစံကပြောပါတယ်။ကိုတိုင်နဲ့အမှုဖွင့်ခံထားရသူတို့ဖြစ်တဲ့နေရင်းကြရာသတင်းဌာန Editor ဦးခိုင်မြတ်ကျော်ကဒီလိုသတင်းသမားတွေကိုအစိုးရစစ်တပ်ကတရားစွဲဆိုနေတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပဲပြောပါတယ်
အဲ့တော့သတင်းသမားတွေကိုတရားစွဲမယ်ဆိုရင်ဒါရိုက်တရားစွဲဆိုရင်တစ်ခါမှတရားစွဲဆိုမင်းကတည်းကဒီမီဒီယာကောင်စီကတချို့ပဲတရားစွဲဆိုပြင်ပါတယ်ဒါမှကလည်းပြီးတော့ဒီပြည်သူ့မှတ်တမ်းမှာဖြစ်ပါတယ
် DMG သတင်းဌာနက Editor ချုပ်ကိုအောင်မင်းဦးကလည်းလွန်ခဲ့တဲ့နှစ်မတ်လဒုတိယပတ်က SV ရဲတပ်ဖွဲ့ကတရားလိုလုပ်ပြီးမတရားအတင်းဆက်သွယ်မှုပုံမှ18တင်းနဲ့တရားစွဲဆိုခဲ့တယ်လို့ဒီဇင်ဘာလဒုတိယပတ်မှာလည်းအဲ့ဒီသတင်းဌာနကမောင်နှောခြေဆိုင်သတင်းတော်ကိုအောင်ကျော်မင်းကိုဆက်သွယ်ရေးပုံမှ66နဲ့လန္ဒရာဦးစီးဌာနကတရားစွဲဆိုခဲ့တဲ့အတွက်အခုအခါ DMG သတင်းဌာနကသတင်းသမား၄ဦးတရားစွဲဆိုခံထားရပါတယ်ရှင
်ဆက်ပြီးတော့ဘကိုးတိုင်းညောင်လေးပင်ခရိုင်အတွင်းဖြစ်ပွားနေတဲ့တပ်မတော်နဲ့ကရင်မျိုးသားအစည်းအရုံး KMU တို့အကြားကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံတထောင်နီးပါးအတွက်စာနယ်ရိက္ခာနဲ့အသုံးဆောင်ပစ္စည်းတွေအရေးပေါ်လိုအပ်နေပါတယ်ဒီကြောင်အမည်စူးစီးချက်ကိုနိုင်ကုန်းအင်ကနေတင်ဆက်ပေးပါမယ်ရှင်
။ကျောင်းလေးပင်ခရံကြောက်ကြီးမြို့နယ်ဆစ်ဆောင်တွေအနေနဲ့စန္နရိခံနဲ့သုံးဆောင်ပြည်စည်တွေအရေးပေါ်လိုအပ်နေပေမဲ့လုံခြုံရေးအခြေအနေရမပို့ဆောင်ရကြဘူးလို့ကျောင်းလေးပင်ခရံကရင်လူမှုရေးရာဖွဲ့ကတာဝန်ရှိသူစောစီဖက်ဒရယ်ကဆိုပါတယ်
ဒီနေ့ကတော့ခက်ခဲတာပေါ့ဒီမှာပဲလည်းအလိုဖြစ်တဲ့အခါကျတော့ပြည့်တဲ့အခါမှာလည်းအကုန်လုံးအဆင်ပြေမကြည့်ဘူးဒီကလေးနဲ့ဆိုတော့အလိုမျိုးပဲဖြစ်တာနဲ့တို့ပြေးတော့မှစားကြရတယ်အကုန်လုံးအဲ့လိုအိမ်ပေါ့အိမ်မှာပဲကြာနေကြတယ်ဒါမှအတိတ်လိုအပ်ချက်ကတော့အဲ့ဆေးဝါးတို့ပါပဲကြတော့အခုလောလောဆယ်ဒီတော်တော်အေးတာပဲအခုဒီစပနပတ်တွေမှာတို့အမှကလေးတွေနေကောင်းတယ်လို့အဲ့လိုတို့ရှိတယ်လူတွေပြက်စီးတယ်တော့အဆုံပဲလေအဆောင်အမှအဝအဝစားကလေးဝစားလူကြီးဝစားဒီစားတော့ကြရတယ်ဆေးဝါးတယ်လူတယ်ဒါမှတော်မပေါ်ရတဲ့အခြေအနေအဲ့လိုရှိတယ်ပေါ့
KNU စက်မှ၃နှစ်မြည်ဖြစ်တဲ့ဘကိုးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်တွင်၂၀၂၉နှစ်ဒီဇင်ဘာလလယ်ပိုင်းကစပြီးတော့ဒီကနေ့ထိနှစ်ဖက်ကြားစိုက်ပွဲတွေပြစ်ကတ်မှုတွေဆက်တိုက်ပြပွားနေလို့အနီးနားကျေးရွာကဒေရခန့်တထောင်နီးပါးခန့်ကစောတောင်တွေထဲစစ်ဘေးလွတ်ရနေရမှာပုံချောင်နေရပါတယ်စက်မတော်နဲ့ KNU ကြားညောင်လေးပင်ခရိုင် KNU စက်မှ၃နှစ်မြည်တွင်တာမကပဲကရင်ပြည်နယ်ဖားပွန်ခရိုင် KNU စက်မှ၅နှစ်မြည်ဆိုမှလည်းစိုက်ပွဲတွေဖြစ်ပွားနေတာပါစီရတ်တွင်လုံခြုံရေးအာမခံချက်မရှိတဲ့အတွက်ကြောင်ကြီးမြို့နယ်တွင်ကဆစ်ဆောင်ပြည်သူတွေအတွက်ပြိခါနဲ့ဆေးဝါးသွားရောက်ကူညီပေးဖို့ခက်ခဲရှိနေတယ်လို့ KNU တပ်မကပြောခွင့်ရဘဒုမမန်းကပြောပါတယ
်အစောဆုံးကစကရအရပြောရရင်တော့ကျင်းမာနေပြပေါ့နော်ဒေသခံတွေကိုလည်း
มาสิตาเบกก็ตั้วละหมู่และกันตาเนี่ยได้ขาจ้ะတော့ကျွန်တော်တို့တစ်ဖက်ကအကူအညီပေးနိုင်ပေးမဲ့လူလူတွေအတွက်အကူအညီပေးမဲ့အဖွဲ့အစည်းတွေကဆက်ပေါ့ဝင်ဖို့ထွက်လို့မရတဲ့မှာဖြစ်နေတယ်ဒီအတွက်လည်းကျွန်တော်တို့ကဒီဘက်ကင်းယူဘက်ကတော့လက်နမ်းမိနိုင်တဲ့လောက်ဟိုထိုးထိုးဝင်နေလို့ရနေတဲ့လောက်တော့တန်နေတဲ့ကူညီမှုတွေကိုတော့ကျွန်တော်တို့ဆောင်ရွက်ပေးနေတာတော့ရှိပါတယ်ဆိုတော့လည်း NGO
တွေအရင်ယူတွေဝင်နေဖို့ရှိကတော့ဒီကူညီနိုင်ဖို့စံတော်မရှိသေးဘူးလို့ပြောမှာဖြစ်ပါတယ်ဇန်နဝါရီလ22ရက်နေ့ကလည်းသမ္မတနဲ့ကယန်ယူတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်သက်ပြီးဘီတွင်ရပ်ဖွဲ့ပွဲစည်းစရာ82ဖွဲ့ကနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အသံပေးခံပုဂ္ဂိုလ်ဆိုင်အိတ်ဖွဲ့ပေးစာပေးပို့ခဲ့ကြပါတယ်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုန
Hu, Tamaroga, Gangwesa, Bipu, Danebatabi, KNU, Lemakan, KNLE, Tamhang, Abega, Lemakan, Kebabu, Chimpine, Palawamu, Nebitu, Luto, Mesana, Nemima, Anayashi, Kere, Usain, Angu, Bidon Sujakaine, Pompio, Padi, Jan Pet, Gozale, Langani, Bidon Su, Yuko, Wakom, Shi, Pueta, Gangwesa, Bipu, Tabare. ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကန
bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကဘာတလောချင်းမာတဲ့ဘီအန်ရဲ့တင်မှုနဲ့ဂျုံရပြီးကန်ဆိုးမိုးမောင်ကြခဲ့ရတဲ့2020ပုံဆုံးပြီး2021တည်းရောက်လာချိန်မှာကဘာကြီးကိုအစ်တတပံပြန်လည်စတင်ဦးစားပေးပြီးလှုပ်ဆောင်ကြဖို့ကုလသမဂ္ဂအကင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကခြေသပရီးနေမှာပြောကြားလိုက်ပါတယ်2020မှာကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကရောဂါတန်ခံရလာနဲ့စီးပွားရေးကပ်ဆိုက်လာခဲ့တဲ့နောက်အခု2021အတွက်သူ့ရဲ့ဦးစားပေးလှုပ်ဆောင်မှုတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာအကင်းမှုချုပ်ကတင်ပြခဲ့တာဖြစ်ပြီးအခုချိန်မှာဒီကရောဂါအတွက်ကာဝယ်ဆေးထိုးမှုတွေလှုပ်လာနိုင်တာကြောင့်မျှော်လင့်ချက်တွေလည်းထားလာနေတာပါ2021ခုနှစ်ဟာအပြောင်းအလဲတွေလုပ်ရမယ်ဖြစ်ပြီးတည်ဆုံမှုတွေဖြစ်ပေါ်ရကနေကျန်းမာရေးတိုးတက်အောင်လုပ်ဖို့အပြည့်အစုံတွေဖြစ်ရကနေပြန်လည်တည်ဆောက်ရေးလုပ်ဖို့စိတ်ပြက်လက်ပြက်ဖြစ်နေရကနေမျှော်လင့်ချက်တွေရအောင်လုပ်ဖို့လုံရုပ်လုံဆန်ပုံမှန်စီးပွားရေးလုပ်နေရကနေအပြောင်းအလဲတွေကိုဖော်ဆောင်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအတွက်အဂရိလိုက်စားမှုဆိုင်ရာအညွှန်းကိန်းအဆင့်139ရှိကြောင်းဘာလင်ချင်းဆိုင် Transparency International အဂရိလိုက်စားမှုစောင့်ကြည့်ဆိုင်ရာနိုင်ငံတကာအဖွဲ့ကြီးက2020အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒိန်းမတ်နဲ့နယူးဇီလန်နိုင်ငံတွေကအာဂရီလိုက်စားမှုအ ਨੇ ဆုံးဖြစ်ပြီးအာဂရီအလိုက်စားဆုံးနိုင်ငံတွေကတောင်ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်ခံရသူ 13,900 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 3,103 ယောက်ရှိနေပါပြီ။ပြည်သူတွေအနေနဲ့ကာဝယ်ဆေးထိုးတဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့အတွက်နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကျေးဇူးပြုနေမှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတရက်စ်အနေနဲ့အလွန်ဆိုးရင်ပူပန်စွာနဲ့စောင့်ကြည့်လေ့လာနေကြောင်းအထွေထွေချုပ်ရဲ့ပြောခွင့်ရစတီဗန်ဒူဂျာရစ်ကပြောပါတယ်။ပါဝင်ပတ်သက်နေသူအားလုံးအနေနဲ့တွေးထိုးလှုံ့ဆော်ရန်စတဲ့လုပ်ရက်တွေကိုရှောင်ရှားဖို့ခေါင်းဆောင်မှုကိုပြသဖို့ဒီမိုကရေစီစံနှုန်းတွေစောင့်ထိန်လိုက်နာဖို့နဲ့ November 10ရက်မြန်မာနိုင်ငံရဲ့ထွေထွေရွေးကောက်ပွဲရလဒ်ကိုလေးစားလက်ခံဖို့အတွင်းမှုချုပ်ကတိုက်တွန်းကြောင်းလဲကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တောက်ချာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးတက်ပါ။
This program has come to you from the Voice of America, Washington.